Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ပါစေဗျာ။ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်ဧပြီလ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီကိုင်းလိုမီတာ32 40 49လိုကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။ကျွန်တော်ကတော့ဆုမြတ်မွန်ပါရှင်။ပြင်သစ်နိုင်ငံကဒုတိယအကြော်သမ္မတရွေးကောက်ပွဲဝင်မဲ့အမျိုးသားရေးဝါဒီ Marie Le Pen က National Front Party ခေါင်းဆောင်ဂျာလူကနေယာယီဆင်မဲ့လို့ကြေညာခဲ့ပါတယ်။ဆီးရီးယားမှာဒါရုလက်နက်နဲ့တိုက်ခိုက်ခဲ့မှုအတွက်အမေရိကန်အစိုးရကဆီးရီးယားအပေါ်ပိတ်ဆို့တန်ခတ်မှုပေါင်း290ကျော်ချမှတ်ခဲ့ပါတယ်။ဒီလိုထိတ်တန့်ရသတင်းတွေကိုကိုစောဝင်းဆိုင်နဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့ပြင်သစ်နိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီ
းကျွန်မပတ်ဝန်းကျင်ကျွန်မအလုပ်ကန်ကျွန်မနဲ့အတူလုပ်နေတဲ့သူတွေအများစုကတော့လပန်ကိုတော်တော်ကြောက်ကြသူ့ရဲ့အတွေးခေါ်တွေဟာတော်တော်ကြီးအစွန်းရောက်လို့နေပေါ့နော်။
Paris မြို့တော်မှာနေတဲ့အမတ်သူသားပြောတော့တာပါအပြည့်စုံကိုတော့မကြခင်မှာနားဆင်ရမှာပါဒါပြင်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အကြိမ်30မြောက်အာဆီယံထိပ်သီးစည်းဝေးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်မဲ့အကြောင်းနဲ့အတူချန်ပီယံနယ်မှာတောင်သူ10ဦးထောင်နဲ့16လက်ချမှတ်ခံရတာစတဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုစောဝင်းနိုင်တို့ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံကဒုတိယအကြော်သမ္မတရွေးကောက်ပွဲဝင်ရမယ့်အမျိုးသားရေးဝါဒီ Marie Le Pen က National Front Party ခေါင်းဆောင်ယာရုကနေဆင်းမယ်လို့ကြေညာခဲ့ပါတယ်။အလယ်လက်ဝါဒီသမ္မတလောင်း Emmanuel Macron နဲ့ပြန်ဆိုင်ရမယ့် Le Pen ကပြင်သစ်ပြည်သူအားလုံးကိုကိုစားပြုတဲ့သမ္မတလောင်းအဖြစ်နဲ့ဝင်ပြိုင်နိုင်မှုအတွက် National Front Party ခေါင်းဆောင်တာဝန်ကနေဖယ်ရှားမယ်လို့ပြင်သစ်ရုပ်သံဌာနတစ်ခုကိုပြောကြားခဲ့တာပါ။နိုင်ငံသားအခြေချနေထိုင်သူတွေကိုမလိုလားသူ EU ဥရောပသမဂ္ဂတွေကနေနှုတ်ထွက်လို့သူလက်ရစွန်းအမျိုးသားရေးဝါဒီအဖြစ်အများမြင်ကြတဲ့ Marie Le Pen ကသူ့ဘော်ပါတီဆွဲအမြင်ကင်းစွာမြင်စေလိုတယ်လို့ပြောကြားခဲ့ပါတယ်။မေလ9ရက်ကျင်းပမဲ့ရွေးကောက်ပွဲကြရင်သူနဲ့ပြန်ဆိုင်ရမယ်။အသက်39နှစ်အရွယ်အလယ်အလတ်ဝါဒီ Emmanuel Macron ကတော့ EU နဲ့ဒီတကားဖွင့်စီးပွားရေးမူဝါဒကိုလိုလားသူဖြစ်ပါတယ်။လူမှုရေးဆိုင်ရာမူဝါဒတွေမှာလက်ဝဲရေးအမြင်ရှိသူ Macron အပေါ်မျိုးနေပြည်သူအများစုကထောက်ခံကြပါတယ်မခရွန်ဟာသူ့လောက်မျိုးချစ်စိတ်သက်ရှိသူမဟုတ်ဘူးလို့မရီလေဘန်ကဆိုပြီးတော့အစ္စလာမ်အကြမ်းဖက်ဝါဒီတွေရဲ့ရန်ကိုကာကွယ်ဖို့ခိုင်မာတဲ့အစီအစဉ်တွေမရှိဘူးလို့ပြောကြမဲဆွဲနေပါတယ်ဒါပေမဲ့လေဘန်ရဲ့မူဝါဒတွေဟာပြင်သစ်နိုင်ငံစီးလုံးမှုပြိုကွဲနိုင်တဲ့အန္တရာယ်ရှိတဲ့အတွက်သူ့အနေနဲ့မခရွန်ကိုမဲပေးမှာဖြစ်တယ်လို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပြောကြားခဲ့ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံနဲ့ဆိုင်တဲ့လေဝဲကိစ္စရပ်ကိုရှင်းလင်းတင်ပြပေးမှဖြစ်တဲ့အတွက်အမေရိကန်အထက်လွှတ်တော်အမတ်100စလုံးဗုဒ္ဓဦးနဲ့မှာသမ္မတအင်ဂျီတော်ကိုလာကြဖို့အတွက်သမ္မတဒေါ်နယ်ထရမ့်အစိုးရကတနင်္လာနေ့မှာကြေညာလိုက်ပါတယ်။အဲဒီရှင်းလင်းတင်ပြမှုကိုတော့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နိုင်ငံရေးဝန်ကြီးရက်စ်တလာဆန်မြို့သားထောက်လှမ်းရေးဌာနညွှန်ကြားမှုဒန်ကုတ်စ်နဲ့ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖို့တို့ကပြုလုပ်သွားမှာဖြစ်ပါတယ်။လွတ်တော်အမတ်တွေအနေနဲ့မကြာခဏလွတ်တော်အဆောက်အဦးတွင်အများပြည်သူသိခွင့်မရှိတဲ့ရှင်းလင်းတင်ပြမှုတွေကိုမကြာခဏလက်ခံပြုလုပ်လို့ရှိပေမဲ့အခုလိုအထက်လွတ်တော်အမတ်အားလုံးပါဝင်တဲ့ရှင်းလင်းတင်ပြမှုမျိုးသမရအင်ဂျီတော်မှာပြုလုပ်လို့မရှိပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတအမတ်တွေနဲ့သမရအင်ဂျီတော်မှာတင်းနေလာနေကပြုလုပ်တဲ့နေ့လယ်စာစာပွဲအတွင်းမြောက်ကိုရီးယားအရေးလက်ရှိအနေအထားအတိုင်းဆက်ရှိနေတာဟာလက်မခံနိုင်စရာကိစ္စဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်တပ်ဒုံးကျည်အစီအစဉ်တွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ဖို့ပြင်ဆင်ထားတဲ့ကြောင်းလဲသမ္မတထရန့်ကပြောကြားခဲ့ပါတယ်
။ Syria ပြည်သူတွေအပေါ်သမ္မတဘာရှာ al-Assad ကဓာတ်လက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လို့ဆိုပြီး American အစိုးရက Syria အစိုးရအပေါ်ပိတ်ဆို့တန်ခတ်မှုပေါင်း290ကျော်ချမှတ်လိုက်ပါတယ်။ဆီးရီးယားတိုက်ပံလေလာရေးနဲ့သုတေသနဌာနကဝန်ထမ်းပေါင်း281ယောက်အပေါ်ချမှတ်လိုက်ကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗန်မနူရှန်ကတင်းလာနေမှာကြေညာခဲ့ပါတယ်။အဲ့ဒီဌာနကနေဒါရုလက်နက်တွေထုတ်လုပ်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒဏ်ခတ်စရင်တွေထိုက်လိုက်သူတချို့ဟာဒါရုလက်နက်ထုတ်လုပ်ရေးအစီအစဉ်ကိုလွန်ခဲ့တဲ့9နှစ်ကျော်တည်းကလုပ်နေကြသူတွေဖြစ်တယ်လို့အင်ဂျီရောမှလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးမနူရှန်ကပြောကြားခဲ့ပါတယ်။ဒါရုလက်နဲ့အသုံးပြုမှုတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုရရဲတင်းချိုးဖောက်ခဲ့တဲ့အာဆတ်အစိုးရနဲ့သူ့ကိုကူညီထောက်ခံနေသူတွေအပေါ်ဓာတ်ရိုက်ပစ်မှတ်ထားဖိတ်ဆို့ခဲ့တာဖြစ်တယ်လို့သူကပြောပါရယ်။ဖိတ်ဆို့တန်ခတ်ခံရသူတွေရဲ့ပိုင်ဆိုင်မှုတွေကိုအရှိအပြောင်းမလုပ်နိုင်အောင်အမေရိကန်ဘဏ်တွေကိုအစိုးရကအမိန့်ထုတ်ခဲ့တယ်လို့အဲ့ဒီသူတွေကိုအမေရိကန်ကုမ္ပဏီတွေစီးပွားရေးလုက္ကိုက်မှုကိုတားမြစ်ခဲ့ပါရယ်။ အခုတန်ခါလိုက်သူတွေဟာပညာတတ်တွေဖြစ်ကြပြီးတော့ဆီးရီးယားနိုင်ငံပြင်ပကိုသွားနိုင်ကြသူတွေဖြစ်ကြတယ်။နိုင်ငံသားမှာသူတို့ပိုင်ဆိုင်မှုတွေမရှိရင်တောင်မှနိုင်ငံတကာဗန်နိုင်းရေးစနစ်တွေကိုအသုံးပြုနိုင်ကြသူတွေဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနိုင်ငံခံရှိခုံးမျိုးကကလင်းငယ်တွေအပါအဝင်90%ဆုံးခဲ့ရတဲ့ဓာတ်လက်နက်နဲ့တိုက်ခိုက်မှုအပေါ်ထရမ
ပြည်သူတွေကိုစုပေါင်းလှုပ်ဆောင်ကြရင်မဖြစ်နိုင်တဲ့ခက်ခဲတဲ့အရာတွေကိုလှုပ်ဆောင်နိုင်ကြတယ်ဆိုတာလွန်ခဲ့တဲ့စက်စုနှစ်သုံးခုလောက်က तू लुमू ဆွေးငင်းကောင်းဆောင်အဖြစ်တာဝန်ထမ်းဆောင်စဉ်ကတရှိခဲ့ကြကြောင်းရှီကာဂိုတက္ကသိုလ်မှာပြုလုပ်တဲ့ဟောပြောပွဲအတွင်းလူငယ်တွေကိုပြောကြားခဲ့ပါတယ်။နောင်တက်လာမဲ့မျိုးဆက်တဲ့လူငယ်တွေအနေနဲ့ကမ္ဘာကြီးကိုရင်ဆိုင်ဖို့တာဝန်ကိုပခုံးပြောင်းလက်ဆင့်ကမ်းတည်ဆောင်နိုင်ရေးအတွက်သူ့အနေနဲ့ကူညီလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအထက်တန်းကျောင်းသားတွေတက္ကသိုလ twin, Tiamanyata mu sare, Kesaya diha, Yepa, Bichalan Yakone, Kesaya di Pipi me, Pishinlo Mayana in a Chang Yadim Hopulu, Tamaraha, Ubamaga, Biobane.
ဒီရေဘီကတည်းကမနေ့ဖက်ပြီမှာပါဒါစစ်စစ်နေကိုမလဲ၆နိုင်ကနေ၇နိုင်အထိလိုင်းဒိုမီတာ၃၂ကီလိုဟတ်စ်၉၃၄ကလိုင်းဒိုမီတာ၄၀ကီလိုဟတ်စ်၆၄၃၃ညလိုင်းဒိုမီတာ၄၀ရှစ်ကီလိုဟတ်စ်၆၈ရှင်ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ၁၉၀ကီလိုဟတ်စ်၁၅ခွန်ကားလိုကနေထုံနေပေးနေပါတယ်ရှင်
ငါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကိုVOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေး၂၁ရာစုပင်လယ်ညီလာခံဒုတိယကြိမ်အစည်းအဝေးကိုမေလ၂၄ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာခုလိုရက်သတ်မှတ်ခဲ့ကြတာပါ။တနင်္ဂ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ လို့ပြောကြားခဲ့ပါတယ်။21ရာစုပြည်လုံးညီလာခံကိုမေလ24ရက်နေ့မှာဒုတိယအကြိမ်ကျင်းပမှာဖြစ်ပေမဲ့ဒီညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်နိုင်မယ်အလားအလာကတော့မမြင်ရသေးပါဘူးရှင်။
ဖိလစ်ပိုင်နိုင်ငံမှာဧပြီလ26ရက်နေ့ကနေ29ရက်နေ့ထိကျင်းပမယ့်အကြိမ်30မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်ရောက်မှာဖြစ်ကြောင်းဖိလစ်ပိုင်အစိုးရကဒီနေ့လာနေမှာကြေညာပါတယ်။အခုချိန်မှာတော့ဒီထိပ်သီးဆွေးနွေးပွဲအတွက်လုံခြုံရေးဆိုင်ရာကိစ္စရပ်တွေအပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေကိုလှုပ်ဆောင်နေကြောင်းထိပ်သီးညီလာခံဖြစ်မြောက်ရေးကော်မတီအကြီးအကဲမာဆီယာနိုပိုင်နာကသမရအင်ပြူရာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြားခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအာဆီယံရှင်းနိုင်ငံကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပြီးမြန်မာနိုင်ငံကတော့သမရဦးထင်ကျော်ကိုစားနိုင်ငံရဲ့ဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့တောင်ဆန်းစုကြည်တက်ရောက်မှာဖြစ်တဲ့အကြောင်းပိုင်းနာကပြောပါတယ်တောင်ဆန်းစုကြည်ဟာတာမန်ဝန်ကြီးရာထူးတဲ့အဆင့်မြင့်ပြီးနိုင်ငံတော်အကြီးအကဲလည်းမဟုတ်ပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်တဲ့သူ့ကိုအင်ရှင်ဖိလစ်ပိုင်နိုင်ငံကနိုင်ငံခေါင်းဆောင်အဖြစ်ညီလာခံမှာတိုးမြင့်သတ်မှတ်ပေးထားတယ်လို့ပိုင်နာကပြောပါတယ်ဒီ CEO ဘွယ်အတွင်းတောင်တုပ်ပင်လည်းပြင်ကိစ္စ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်စီမင်းစည်းကမ်းနဲ့ကိစ္စတွေကိုလည်းဆွေးနွေးသွားကြမယ်လို့ဆိုပါတယ
် American ပြည်ထောင်စု Indiana ပြည်နယ် Indiana Police မြို့ကမြန်မာ American လူမှုရေးအသင်း BACR ရဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Vanney ကို Indiana တက္ကသိုလ်ပါကျူးတက္ကသိုလ်ဒီ IUPUI ကလူမှုရေးအတိုင်းဝိုင်းခေါင်းဆောင်စုချီးမြှင့်လိုက်ပါတယ်အာရှနဲ့ Pacific ကျွန်းနိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေအတွက်လူမှုရေးဆိုင်ရာကိစ္စရပ်တွေကူညီဆောင်ရွက်ပေးနေသူတွေကို Community Leader Awards ကိုဒီ IUPUI ကစုပေးနေတာလည်းဖြစ်ပါတယ်။ Indiana Police မြို့မှာရောက်နေကြတဲ့မြန်မာနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်သူကျောင်းသားလူငယ်တွေအတွက်ပညာရေးဆိုင်ရာကိစ္စရပ်တွေအပြင်တခြားလူမှုရေးကဏ္ဍတွေမှာလိုအပ်ချက်ရှိတာတွေကိုမြန်မာ American လူမှုရေးအသင်းကကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။ Eliza Vanney ဟာဒီမြန်မာ American လူမှုရေးအသင်းကိုစတင်တည်ထောင်သူတွေထဲမှတစ်ယောက်ပါဝင်ပါတယ်။
အမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးတက်စေဖို့ယူရပြီးနှစ်နိုင်ငံအကြဆွေးနွေးပွဲလေ့ကျင့်ပြုလုပ်ဖို့ရှိနေပါတယ်။ဒါပြင်ကိုရီးယားကျွန်းဆက်ကတင်းမာမှုတွေရော့ပါစေဖို့ဆွေးနွေးဖို့သမ္မတဒေါ်နယ်ထရန့်ဒီနေ့ကွန်မန်ဒါတရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။ ဒီနိုင်ငံကိုနိုင်ငံတော်အဲ့ဒီအဖြစ်လာရောက်ဖို့စိတ်အားထက်သန်နေတယ်လို့သမ္မတထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့တင်းငွေနေကဖုန်းနဲ့ဆက်သွယ်ပြောကြားခြင်းမှာပြောကြားခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ပါတယ်။
Now, so we are not going to go to the Renegu, Masumia Monaco, so when I do China, Pito get up here by Gua Sabio, the Rinsal Marine, Bessin, Canarigo, Tisabiroma, Yenzono, ASEAN, Dida, Dringness, Sign at the Rinaboku, Pio Jamare, Philippine Nangama, Ebrella, Nasa, Chalanigan, in the Sakuani, Timam, Chain Dungam, ASEAN, TBC, we were go, Nangano Diming and Bogu, Don Sansuji, Delma, Picha, Philippine Suya got Lenny Martina Bare.
အခုချိန်မှာတော့ဒီထိပ်သီးစည်းဝေးပွဲအတွက်လုံခြုံရေးဆိုင်ရာကိစ္စရပ်တွေပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတယ်လို့ထိပ်သီးနီလာခံပြည်မြောက်ရေးကော်မတီအကြီးအကဲမာစီယာနိုပေနောကပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပမဲ့အာဆီယံထိပ်သ အာဆီယံရှင်းနိုင်ငံကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပြီးမြန်မာနိုင်ငံကတော့တမရဦးထင်ကျော်ကိုစားနိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်တက်ရောက်မှာဖြစ်တဲ့အကြောင်းပိုင်းနာကပြောပါတယ်ဒေါက်ဆန်းစုကြည်ဟာတာမန်ဝန်ကြီးရာထူးတက်လည်းအဆင်မြင့်ပြီးနိုင်ငံတော်အကြီးအကဲလည်းမဟုတ်ပေမဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်တဲ့သူ့ကိုအင်ရှီဖိလစ်ပိုင်နိုင်ငံကနိုင်ငံခေါင်းဆောင်အဖြစ်ဒီညလာကမှာတိုးမြင့်သတ်မှတ်ပေးထားတယ်လို့လည်းပိုင်နာကပြောပါတယ်။ဧပြီလ20ရက်နေ့ကဖိလစ်ပိုင်နိုင်ငံဆိုင်ရာမြန်မာတာမန်ကြီးအသစ်ဦးဝင်းနိုင်ရဲ့ခန့်အပ်လွှာကိုလက်ခံရမှာလဲသမ္မတရိုဒရီဂိုဒူတာတဲကချစ်ခင်ရင်းနှီးတဲ့နိုင်ငံဖြစ်တဲ့အတိုင်းလာမယ့်အာဆီယံထိပ်သီးညီလာခံမှာသဘောတူညီမဲ့အချက်အလက်တွေအများကြီးရှိမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ
်
။အခုချိန်မှာတော့ဖိလစ်ပိုင်အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေအပြင်တခြားလိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့မာဆီယာနိုပိုင်းနာကပြောပါတယ်
Today we are DC preparing for meeting number 56 which is the 30th
အခုချိန်မှာတော့ကျွန်တော်တို့ဟာအစည်းအဝေးနံပါတ်56အတွက်ပြင်ဆင်မှုတွေလုပ်ဆောင်နေပါတယ်ဒီစည်းဝေးပွဲဟာအကြိမ်30မြောက်အာဆီယံထိပ်သီးစည်းဝေးပွဲနဲ့တခြားသက်ဆိုင်တဲ့စည်းဝေးပွဲတွေကတခုပါဝင်ဖြစ်ပါတယ်စည်းဝေးပွဲတွေကိုဧပြီလ26ရက်နေ့ကနေ29ရက်နေ့ထိကျင်းပမှာဖြစ်ပါတယ
်အာဆီယံထိပ်သီးညီလာခံအတွင်းထိပ်သီးစည်းဝေးပွဲတစ်ခုဝန်ကြီးအဆင့်စီအိုပွဲပေါင်း18ခုအပါအဝင်အစည်းအဝေးစုစုပေါင်း139ခုကျင်းပသွားဖို့ရှိတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်တက်ရောက်နိုင်ခြေရှိတဲ့အာဆီယံခေါင်းဆောင်များညီလာခံနဲ့နိုင်ငံခြားရေးဝန်ကြီးများစီအိုပွဲတွေကတော့ဧပြီလ28ရက်နဲ့29ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ
်။ Then we have the ASEAN Business Advisory Council Prosperity for All Summit. We have the 14th ASEAN Leadership Forum.
ကနဆောင်အာဆီယံစည်းဝေးကြံပေးကောင်စီစည်းဝေးပွဲ14ကြိမ်မြောက်အာဆီယံခေါင်းဆောင်များညီလာခံအာဆီယံနိုင်ငံသားရေးဝန်ကြီးများစည်းဝေးပွဲ15ကြိမ်မြောက်အာဆီယံနိုင်ငံရေးဆိုင်ရာလုံခြုံရေးကောင်စီစည်းဝေးပွဲနဲ့19ကြိမ်မြောက်ဥပပေါင်းဆောင်ရွက်ရေးကောင်စီစည်းဝေးပွဲတွေအားလုံးကိုဧပြီလ28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ဧပြီလ29ရက်နေ့မှာကျင်းပမယ့်ထိပ်သီးစည်းဝေးပွဲကိုတော့အာဆီယံဖွဲ့ဝင်10နိုင်ငံစလုံးကခေါင်းဆောင်တွေအားလုံးတက်ရောက်ကြမှာဖြစ်ပါတယ
်။အခုနှစ်အာဆီယံထိပ်သီးစည်းဝေးပွဲရဲ့ခေါင်းစဉ်ကတော့ Partnering for Change Engaging the World ပြောင်းလဲမှုအတွက်ပူးပေါင်းဆောင်ရွက်ခြင်းကမ္ဘာနဲ့ထိတွေ့ဆက်ဆံခြင်းဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကာလအတွင်းဦးစားပေးဆွေးနွေးမယ့်အကြောင်းအရာ6ခုကိုတော့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနအယာယီပြောခွင့်ရရိုဘတ်စပီယာဗိုလီဗာကတမရအင်တော်မှာချင်းပါတဲ့တင်းဒါရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
် By now we know the six thematic priorities of our chairmanship a people oriented people centered ASEAN peace and stability in the region maritime security
ဖိလစ်ပိုင်နိုင်ငံကအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကာလအတွင်းဆွေးနွေးကြမယ့်အကြောင်းအရာ6ခုရှိပါတယ်တဲ့အဲ့ဒါတွေကတော့လူမှုကိုအခြေပြုတဲ့အာဆီယံဒေတာရင်းညီညာရေးနဲ့တည်ငြိမ်မှုရှိရေးရေကြောင်းဆိုင်ရာလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအားလုံးပါဝင်တဲ့တည်ထွင်ကြံစည်မှုအပေါ်အခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုအာဆီယံရဲ့ခန္ဓာရင်းရှိမှုကိုမြင့်တင်ပေးရေးနဲ့အာဆီယံအနေနဲ့ဒေတာရင်းအခြေခံပြီးကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေမှာပါဝင်ဆောင်ရွက်ရေးဆိုတဲ့စံပြအဖြစ်ရည်တည်ရေးစတဲ့အချက်တွေဖြစ်ပါတယ်။ဒါတွေအလုံးဟာပြောင်းလဲမှုအတွက်ပူးပေါင်းဆောင်ရွက်ခြင်း၊ကမ္ဘာနဲ့ထိတွေ့ဆက်ဆံခြင်းဆိုတဲ့ခေါင်းစဉ်နဲ့အညီဆောင်ရွက်ခြင်းဖြစ်တဲ့အကြောင်းဒါဟာလွန်ခဲ့တဲ့နှစ်အတွင်းစတင်ခဲ့တဲ့အာဆီယံလူမှုအတိုင်းအဝိုင်းရဲ့အောင်မြင်မှုတွေကတဆင့်ထပ်ဆင့်အောင်မြင်မှုတွေရရှိအောင်သူတို့အနေနဲ့ကြိုးပမ်းဆောင်ရွက်နေခြင်းဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးဌာနအယာယီပြောခွင့်ရ ရိုဘက်စပီယာဗိုလီဗာကပြောသွားတာဖြစ်ပါတယ်အာဆီယံထိပ်သီးညီလာခံအတွင်းတောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်စည်းမျဉ်းစည်းကမ်းတွေကိစ္စကိုလည်းဆွေးနွေးသွားမှာဖြစ်ကြောင်းဖိလစ်ပိုင်အစိုးရတာဝန်ရှိသူတွေကပြောပါတယ်ထိပ်သီးဆွေးဝဲအတွက်ရောက်လာကြတဲ့ခေါင်းဆောင်တွေကအင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေကအကြီးအကဲတွေကလွှဲလို့တမရဒူတာတေအနေနဲ့တီးခြားတွေ့ဆုံမှုစီစဉ်ထားတာမရှိပါဘူးဒါပေမဲ့ထိပ်သီးဆွေးဝဲကာလအတွင်းအားလိုက်တဲ့အချိန်တွေမှာသမရဒူတာတေနဲ့တခြားခေါင်းဆောင်တွေတီးခြားတွေ့ဆုံမှုအလားအလာရှိတယ်လို့ထိပ်သီးဆွေးဝဲကျင်းပရေးကော်မတီအကြီးအကဲမာစီယာနိုပိုင်နာကပြောပါတယ်ထိပ်သီးဆွေးဝဲတရားဝင်ကျင်းပမဲ့ရက်တွေအဖြစ်ဧပြီလ26ရက်နေ့ကနေ29ရက်နေ့အထိဖြစ်ကြောင်းကြေညာထားပေမဲ့လည်း30ရက်နေ့မှာ retreat နဲ့ပိတ်ပွဲအခမ်းအနားအဖြစ်ညစာစာပွဲကျင်းပသွားမှာဖြစ်တဲ့အပြင်သဘောတူညီချက်တွေလက်မှတ်ထိုးပွဲကိုလည်းပြုလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်တော်ဝန်လိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့တန်းလိုက်တိုင်းဘက်ကသတင်းပုတ်ကိုအလဲပေးကြပါတယ်တန်းလိုက်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးကဒေသခံရွာသားတဦးကိုကိုထိလက်ရောက်ကျူးလွန်ခဲ့တဲ့ကိစ္စဟာမဖြစ်တဲ့ကိစ္စဖြစ်သလိုလွတ်တော်ကိုယ်စားလှယ်အနေနဲ့ပါတီရဲ့ပုံရိပ်ကိုမထိခိုက်အောင်တတိထားတဲ့လို့1990ရွေးကောက်ပွဲအနိုင်ရ NLD လွတ်တော်ကိုယ်စားလှယ်ကပြောလိုက်ပါတယ်ဒါပြင်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ပါတီရဲ့စီမံစည်းကမ်းတွေအတိုင်းလှုပ်ဆောင်သွားဖို့မျှော်လင့်တယ်လို့လည်းပြောပါတယ်အပြည့်စုံကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာပြီးခဲ့တဲ့ဧပြီလ10ရက်နေ့ကတနင်္လာရီမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဦးရဲမြင့်စွေကပဝကြီးရွာအုပ်စုကကိုထွန်းလာဆိုတဲ့ဒေသခံရွာသားတအုပ်နဲ့အခြေတင်းစကားများရကနေကိုထီလက်ရောက်ကျူးလွန်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။တနင်္လာရီမျိုးနယ်တွင်းကချောင်းနယ်ကြီးရွာအတွင်းမှာရှိတဲ့စာသင်ကျောင်းတိစောက်တာကိုတိုင်းဒေသကြီးလွတ်တော်ကိုစလဲဦးရဲမြင့်စွေကွင်းစင်ပြီးတွားရောက်စစ်ဆေးစင်မှာပြဿနာဖြစ်ခဲ့တဲ့ဗီဒီယိုဖိုင်အင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ဝေဖန်သံတွေအတော်လေးထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့1990ရွေးကောက်ပွဲအနိုင်ရ NLD ပါတီလွတ်တော်ကိုစလဲဒေါက်တာတင့်ဆွေကအခုလိုပြောပါတယ
်အကျွန်တော်မြင်တာတော့ဒီလိုပြတော်မတယောက်နေနဲ့ကုရီလေးရောက်လက်နဲ့ရောနောက်တစ်ခါနှုတ်အားဖြင့်ရောပေါ့နော်ဝစီကနဲ့ရောအများအမြင်မှာမတင့်တယ်တာဟလာမဖြစ်တင်တာမဖွဲမရကတော့လုံးဝမလုံအပ်တဲ့အရာလို့ကျွန်တော်မြင်ပါတယ်သို့တော်လည်းပဲလွတ်တော်အမတ်ပဲဖြစ်ဖြစ်တခြားပုဂ္ဂိုလ်တွေပဲဖြစ်ဖြစ်နော်ဝင်းကြီးဖွဆိုအဖွဲပဲဖြစ်ဖြစ်တမန်ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဟာစိတ်လိုက်မှန်ပါဖြစ်တဲ့ကြတဲ့သဘောကတော့ဒါလူသဘာဝပဲဖြစ်ပါတယ်။ဒါပေမဲ့တာဝန်ရှိတဲ့နေရာမှာယူရတဲ့လူတွေအများကြီးသူကမျက်စိတောက်ထောက်ကြည့်ခါရတဲ့လူတွေကပို့ပြီးတော့ဆင်ခြင်ကြရမယ်။အဲဒီပေါ်မှာသင်ခန်းစာယူနိုင်ကြရင်တော့ကျွန်တော်တို့ပိုကောင်းမလို့ဆိုပါတယ်
။ပြီးရ2015ရွေးကောက်ပွဲအကျိုးကာလတုန်းကတော့ NLD ပါတီဥက္ကဋ္ဌဖြစ်တဲ့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြည်သူလူထုအနေနဲ့လူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးဖို့ပြောခဲ့ပါတယ်။ဒါကြောင့်လက်ရှိလွတ်တော်အသီးသီးမှာတာဝန်ယူနေကြတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ပါတီရဲ့ပုံရိပ်ကိုမထိခိုက်အောင်လှုပ်ဆောင်ကြဖို့တတိထားတင်တယ်လို့လည်းဒေါက်တာတင့်စွေကပြောပါတယ
်။ NLD အခုလက်ရှိလွတ်တော်ကတော့အရင်လွတ်တော်တွေထူကြရတယ်။ဘာကြောင့်လဲဆိုတော့ပါတီကိုကြည့်ပြီးတော့မဲပေးဖို့ဆိုတဲ့လမ်းညွှန်မှုနဲ့ဖြစ်လာတော့ကသူပုဂ္ဂိုလ်တွေကလည်းပါတီရဲ့ဂုဏ်သိက္ခာကိုဆဲဖို့လိုအပ်တယ်။
တနင်္လာရီတိုင်း NLD ပါတီဘက်ကတော့ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးပါတီဘုံစည်းကမ်းထိန်းသိမ်းရေးကိုတင်ပြသွားမှာဖြစ်သလို NLD ပါတီဘက်ကလည်းစီပါတီစည်းမျဉ်းစည်းကမ်းနဲ့အညီအရေးယူဆောင်ရွက်သွားမယ်ဆိုပြီးတော့ပါတီဘုံအလုံးမှုဆောင်အဖွဲ့ကပြောထားပါတယ် NLD ပါတီအနေနဲ့ပါတီစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်သူတွေလိုင်းနာခြင်းမရှိတဲ့သူတွေကိုအစဉ်လာရအရေးယူလို့ရှိတာကြောင့်အခုဒီချိန်မှာလည်းပါတီစည်းမျဉ်းစည်းကမ်းနဲ့အညီလှုပ်တင်လှုပ်ထိုက်တာကိုဆောင်ရွက်မယ်လို့မျှော်လင့်ကြောင်းဒေါက်တာတင့်ဆွေကပြောပါတယ်
ရေဘူးကပြောရင်တော့ NLD ပါတီကသူ့ပါတီဝင်တွေသူ့ပါတီရဲ့တာဝန်ပေးထားတဲ့လူတွေကိုဟိုတောက်လျှောက်ပါတီစီမင်းစည်းကမ်းအရာဟိုဆောင်ရွက်နေတာအစဉ်လာရှိပါတယ်အခုကိစ္စလည်းပဲဆောင်ရွက်တင်ဆောင်ရွက်တိုက်တာတွေကိုပါတီတာဝန်ရှိပုဂ္ဂိုလ်တွေဆောင်ရွက်မယ်လို့ယူဆပါတယ်အဲတော့အရင်တော့မဖြစ်ဘူးတဲ့ကိစ္စဖြစ်တဲ့အတွက်ဖြစ်လာတာဆိုရင်အဲအတွက်လည်းပဲပါတီအနေနဲ့ပို့ပြီးတော့နောက်မှစီမင်းစည်းကမ်းသို့မဟုတ်လမ်းညွှန်မှုတွေပို့ပြီးတော့ချမှတ်ကောင်းချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးရဲမြင့်စွေဘက်ကတနင်္လာရီတိုင်းဒေသကြီး NLD ပါတီကိုအစဉ်ခံစားတင်ထားပြီးဖြစ်သလိုမနေ့တနင်္လာနေ့ကလည်းကိုထွန်းလာကိုတွားရောက်တောင်းပန်ခဲ့ပြီးတော့နှစ်ဖက်ချေမှုရယူခဲ့ပါတယ်ခင်ဗျာဒီကနေ့အင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့ခွန်နိုင်တီဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတခါတော့ရှမ်းပြည်နယ်ဘက်ကတောင်သူတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုအလှည့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကြေးရွာအုပ်ချုပ်ရေးမှူးတဦးပါဝင်တောင်သူ10ဦးကိုနောင်ချိုတရားရုံးကမနေ့ဧပြီလ24ရက်နေ့မှာအလုံးနဲ့ထောင်ဒဏ်16လချမှတ်လိုက်ပါတယ်စိုက်ပျိုးရေးဌာနကကော်ဖီစီမံကိန်းလုပ်ဖို့ဆိုပြီး2003ခုနှစ်က တောင်သူရဲ့မြေယာကိုတင်ယူခဲ့ပြီးတော့အဲ့ဒီမြေယာလေးပေါ်မှာပြန်ပြီးထွန်ရက်စိုက်ပျိုးခဲ့တဲ့အတွက်စီမံကိန်းတာဝန်ခံကတရားစွဲခဲ့တာဖြစ်ပြီးဒီကနေ့မှာတော့တီဘောထောင်ကိုပို့ဆောင်မှာဖြစ်ပါတယ်အပြည့်စုံကိုတော့ထိုင်းချေဆိုင်သတင်းတော့မိုင်းမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရှမ်းပြည်နယ်နတ်လင်းခန့်ကျေးရွာမှာရှိတဲ့မူလတောင်သူတွေပိုင်တဲ့မြေကိုအစိုးရရဲ့ကော်ဖီစီမံကိန်းအတွက်ဆိုပြီး2003ခုနှစ်ကတည်းကတင်သိခဲ့တာပါဒေသခံ60ကျော်ကတော့ဒီလှုပ်ရှားစရာမရှိလို့ဆိုပြီးပြန်ပြီးလောက်ကင်စားတော့ဖို့အတွက်တောင်းရခုတ်ခဲ့တာကြောင့်ကော်ဖီစီမံကိန်းတာဝန်ခံကနေတရားလိုလုပ်ပြီးတရားစွဲဆိုတာကိုခံခဲ့ရပါတယ်အရင်ကတော့ကျေးရွာအုပ်ချုပ်ရေးမှုကိုအာမခံပေးထားပေမဲ့ဧပြီလ10ရက်နေ့ကစပြီးဖန်စီချုံအောင်ထားပြီးတဲ့နောက်ဧပြီလ24ရက်နေ့မှာတော့ရေးရအုပ်ချုပ်ရေးမှုဦးဖိုးရုံပါဝင်ဇွာသား10ဦးကိုပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုတွေပါဝင်ပုံမှန်4ခုနဲ့ထောင်နှံ16လချမှတ်ခဲ့တဲ့အကြောင်းရေးရအုပ်ချုပ်ရေးမှုရဲ့ဇနီးဖြစ်သူတောင်သူဒေါ်တန်းတန်းဦးကပြောပါတယ်
ဆယ်ရနေ့ကအဲ့လိုလုံးချင်းမသွားဖြစ်ဘူးလို့ရှိနေရအခွင့်သာတင်နေတာကြာရရနေ့ကမကောင်းဘူးအခွင့်သာတတ်တင်တာပေါ့နော်အဲ့ဒါနဲ့အခွင့်သာတတ်တင်တော့ဒီတရားခံမဆုံးဘူးဆိုတော့ခံထားလိုက်တာအကုန်လုံးခုတရားခံအကုန်လုံးသွားခဲ့ကြတော့ဘုရားမပဲသူ့ရုံမဟုတ်သူ့ရမှုခံသွားပြီးတဲ့ခါကျတော့ဒီနေ့အချုပ်ခန်းနဲ့ထွက်တဲ့တရားခံခုလူကသွားတဲ့ခါကျတော့ဘာမှတော့မပြောလေအမေကဟိုတော့မျိုးပေါ့ဆက်ချောင်းလာတဲ့ချနေကြတဲ့အဲ့ဒါမနဲ့ပြန်ရှင်းလာရဲ့ဒီဘောထောင်ပို့တော့မှာတဲ့
တောင်သူတွေလောက်ကင်စားတောက်နေတဲ့မြေကပေါင်း364ဧကကိုတဖြည်းဖြည်းသိမ်းယူခဲ့ပြီးတဲ့နောက်မှာတော့ကော်ဖီဘီဧကအနေငယ်ကိုသာစိုက်ပျိုးခဲ့တာပါနောက်ပိုင်းမှာတော့တောင်သူတွေကလောက်ကင်စားတောက်ဖို့အတွက်အခက်အခဲဖြစ်တာကြောင့်ကော်ဖီမစိုက်ထားတဲ့မြေဧကတွေကိုခုတ်ထွင်ရှင်းလင်းပြီးတဲပြောင်းစားတဲ့အသီးနှံတွေကိုစိုက်ပျိုးဖို့လှုံ့ဆော်ခဲ့ရမှာတရားစွဲဆိုတာခံခဲ့ရတယ်လို့ဆိုပါတယ်တောင
်သူတွေစိုက်ဖို့ပြိုးဖို့ဆိုတော့နောက်ထပ်ကိုလည်းတင်သွားတာတောင်သူလည်းရိုးအားတော့တော့တော့လောက်ကတောင်သူကလှုပ်သားနေပဲပါလေလှုပ်သားနေတော့ဟိုနားနဲ့နဲ့ဒီနားနဲ့နဲ့တော့လာတိုင်းလာအဲ့လိုတိုင်းတဲ့ခါကျတော့ကော်ဖီတွေကလည်းစိတ်ကြတယ်ခုခုလည်းစိတ်ကြတယ်မဖြစ်ဘာမှမဖြစ်တော့တောင်သူကလှုပ်သားစရာမရှိဆိုတော့ကိုကြီးကိုကြီးကအကုန်လုံးပြန်လှုပ်နေတဲ့ခါကျတော့သူတို့မျိုးစုစော်ပါတယ်ဆိုတော့အဖေလည်းခောက်ပါတယ်လို့အဲ့လိုပြောတာအဲကျမတို့ဒီဘာမှမရှိတဲ့အဖေတော့လှုပ်တာပဲရှိတယ်အဲ့ဒါသူကသူတို့ကိုခောက်ပါတယ်ဆိုတော့ဒါနဲ့ခောက်မဖြစ်မယ်လို့ကြေဝါမှုရော
သူရဲ့စိုက်ပျိုးဖို့လုပ်ခဲ့ကြတဲ့တောင်သူ60ကျော်တဲကတောင်သူ10ဦးကိုတော့2014ခုနှစ်မှာကော်ဖီစီမံကိန်းတာဝန်ခံဦးဝင်းစိုးကနေတရားစွဲဆိုခဲ့တာပါတောင်သူတွေကတော့ဘိုးဘပိုင်နေရာတွေမှာစိုက်ပျိုးခွင့်မရရင်မိသားစုရပ်တည်ရေးအတွက်အခက်အခဲရှိတယ်လို့ပြောပါတယ်ကျမ
တို့တောင်သူကဒီမှာမလို့စားရရင်ကျမရေးချင်ရပါတော့အခုပညာရေးချင်ရအခုခုတောင်းခုကဘာသာသာသနာရေးလူမျိုးရေးစီးပွားရေးကျမရေးမှာတကယ်အခက်အခဲတွေဖြစ်မှာလေအဲ့ဒီမလို့စားရကိုတောင်းဒီနေရာတွေမလို့စားရတောင်းသူတကယ်အခက်အခဲကိုဖြစ်မှာ
တကယ်လို့လုပ်ပြီးတရားစွဲဆိုသူကိုတော့ဆက်တွယ်မေးမြန်းဖို့စူးစမ်းခဲ့ပြီးမဲ့ဆက်တွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့ဒေသခံတွေစီကနေနေရာတွေသိမ်းယူပြီးလှုပ်ဆောင်နေတဲ့စီမံကိန်းတွေစိတ်ယုံတွေအများအပြားရှိနေတာပါပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကလေးကဆန္ဒပြမှုတွေအကျဉ်းချင်းဖြစ်ပွားခဲ့ပါတယ်ဒီအတွက်သိန်းစိန်ခံနိုင်ရတဲ့နေရာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးတချို့နေရာတွေကိုတောင်သူတွေထံကိုပြန်လည်ပေးအပ်ခဲ့ရတာတွေလည်းရှိပေမဲ့အ ਨੇ အချင်းလောက်ပဲတောင်သူတွေပြန်ရရှိကြတာပါမြမပီအနှံ့အပြားမှာတော့ဒေသခံတွေစီကနေတန်ရတန်ချင်းမျက်နာချင်းမပေးဘဲနေရာတွေသိမ်းယူပြီးစိတ်ယုံတွေတိဆောက်တာစီမံကိန်းတွေဆက်လုပ်နေတာတွေကြောင့်လက်ရှိအစိုးရလက်ထက်မှာလည်းကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်ပါတယ်ရှင်
ထိုင်းချီတိုင်းသတင်းတော့မဟေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပြင်သစ်ရွေးကောက်ပွဲဘက်ကိုအလဲဖေးကြပါတယ်ပြင်သစ်နိုင်ငံမှာမေလ9ရက်နေ့ကျင်းပမဲ့ဒုတိယကြော့သမရွေးကောက်ပွဲမှာနိုင်ရဖို့အတွက်အလဲအလက်ဝါဒီအမန်နျူအယ်မက်ခရွန်နဲ့အမျိုးသားရေးဝါဒီမရင်းလပန်တို့ကြိုးစားမဲဆွယ်နေကြပါပြီနိုင်ငံစည်းလုံးမှုအတွက်မက်ခရွန်ကိုရွေးချယ်ကြဖို့ပြင်သစ်သမကိုရိုင်ကတိုက်တွန်းနေချိန်မှာပဲမရင်းလပန်ကတော့သူးသားလျင်ပြင်သစ်နိုင်ငံအတွက်ခိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှာဖြစ်တယ်လို့ပြောနေပါတယ်အနေနဲ့ဒီကကျင်းပခဲ့တဲ့ပထမအကြော့သမရရွေးကောက်ပွဲပေါ်ပြည်သူတွေရဲ့အမြင်နဲ့ဒုတိယအကြော့ရွေးကောက်ပွဲအတွက်အလားအလာတွေကိုမတ်စုမြတ်မောင်ကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
ဧပြီလ23ရက်နေ့ကပြင်သစ်မှာကျင်းပခဲ့တဲ့ပထမအကြော့ရွေးကောက်ပွဲမှာဘဲသမရလောင်းမအပြတ်အသတ်အနိုင်မရခဲ့တဲ့အတွက်မဲ24ရာခိုင်နှုန်းရခဲ့တဲ့အမန်နျူအယ်မက်ခရွန်နဲ့27ရာခိုင်နှုန်းကျော်ရခဲ့တဲ့မရီလပန်တို့ဒုတိယအကြော့ရွေးကောက်ပွဲဝင်ကြရမှာဖြစ်ပါတယ်လူမှုရေးဆိုင်ရာမူဝါဒတွေမှာလဝဲပဲရိမ့်တဲ့အလဲအလက်ဝါဒီအမန်နျူအယ်မက်ခရွန်ကိုမဲပေးချဖို့အတွက်ပြင်သစ်သမ္မတဖွန်ဆွာအော်လွန်အပါအဝင်အထူးကနိုင်ငံရေးသမားတွေကတိုက်တွန်းနေကြပါတယ် EU ဥရောပတမကတွေကနေထွက်ရေးနဲ့နိုင်ငံတွေကိုနိုင်ငံသားတွေဝင်ရောက်အခြေချခွင့်ပိတ်ပင်မယ်ဆိုတာမျိုးအများအကြိုက်ဆောင်ကိစ္စတွေနဲ့မဲဆွယ်နေတဲ့လက်ရဇွန်အမျိုးသားရေးဝါဒီမရီလက်ပန်သာသမရဖြစ်လာခဲ့ရင်နိုင်ငံရဲ့စီးလုံးမှုပြိုကွဲနိုင်တယ်လို့သမရအော်လွန်ကတင်းလာနေကပဲပြောကြားခဲ့ပါတယ
် L'extrême droite diviserait profondément la France stigmatiserait une partie de nos concitoyens
လက်ရဇွန်နဲ့ကြောင့်ပြည်သူနိုင်ငံမှာကြီးမားတဲ့သဘောထားကွဲမှုတွေဖြစ်လာပါလိမ့်မယ်မူလလူမျိုးစင်းမြင့်နဲ့ကိုယ်ကွယ်ယုံကြည်မှုကြောင့်ပြည်သူနိုင်ငံသားတချို့ခွဲခြားဆက်ဆံခံရနိုင်ပါတယ်ပြည်သူ့သမ္မတနိုင်ငံရဲ့လွတ်လပ်မှုနဲ့အခြေခံသဘောတရားတွေကိုထိခိုက်နိုင်ပါတယ်။ဒီလိုအန္တရာယ်ရှိနေတဲ့အတွက်ကျွန်တော်တို့နဲ့ဘာမှမဖြစ်သလိုတိတ်တိတ်နေလို့မရတော့ပါဘူး။ကျွန်တော်အတွက်ရွေးစရာကရှင်းပါတယ်။ Emmanuel Macron ကိုကျွန်တော်မဲပေးပါမယ
်။တင်းနှင်းကလွေနေရွေးကောက်ပွဲမှာတတိယနေရာရခဲ့တဲ့ပြည်သူ့ဝန်ကြီးချုပ်ဟောင်းဗဟိုလက်ရာရင်း François Fillon ကလည်းသူ့ကိုထောက်ခံသူတွေအနေနဲ့ဒုတိယအကြော်ရွေးကောက်ပွဲကြရင် Emmanuel Macron ကိုမဲပေးပါလို့ရွေးကောက်ပွဲမှာရှုံးနိမ့်ချောင်းဝန်ခံတဲ့မင်ကွန်းနဲ့မှထည့်ပြီးတော့ပြောကြားသွားခဲ့ပါတယ်။ဒါ့အပြင်ပြင်သစ်ဆိုရှယ်လစ်ဝါဒီခေါင်းဆောင်တွေကလည်းအမန်နီယယ်မက်ခရွန်ကိုမဲပေးထောက်ခံဖို့တိုက်တွန်းမှုတွေလုပ်နေကြပါတယ်။အမျိုးသားရေးဝါဒီမရီလက်ပန်ကတော့မစ္စတာမက်ခရွန်ရဲ့လုံခြုံရေးမူဝါဒတွေဟာအားနည်းတယ်လို့တင်းနှလာနေမှာပဲထပ်ပြီးပြောကြားခဲ့ပါတယ
်။ Pour attirer leur attention sur des sujets éminemment importants aujourd'hui celui du terrorisme islamiste dans le moins
ပြင်သစ်ပြည်သူတွေကိုအစ္စလာမ်အစံဖက်ဝါဒီတွေရဲ့ရန်ကနေကာကွယ်ဖို့သူရဲ့ပြိုင်ဘက်အမန်နီယယ်မက်ခရွန်မှာခိုင်မာတဲ့အစီအစဉ်တွေမရှိဘူးလို့မရီလက်ပန်ပြောသွားတာဖြစ်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်နေတဲ့ပြင်သစ်နိုင်ငံမှာဒီလိုပြောကြားချက်တွေကြောင့်ပဲပထမအကြော်ရွေးကောက်ပွဲမှာသူဒုတိယမဲအများဆုံးရခဲ့တာဖြစ်ပါတယ်။သူရဲ့မူဝါဒအများစုဟာပြင်သစ်လူမျိုးတွေကိုပဲရှေ့ရှုလွန်ပြီးတော့အမျိုးသားရေးဝါဒပြင်းထန်လွန်းနေလို့တချို့ကလည်းမြင်ကြပါတယ်။အထူးသဖြင့်လူငယ်ပိုင်းတွေနဲ့အမြင်ကျဲတဲ့ပြင်သစ်လူမျိုးအများစုကမရီလက်ပန်ကိုမကြိုက်ကြဘူးလို့ပြင်သစ်မျိုးတော်ကအထက်တန်းပြဆရာမမတ်တူစာကပြောပါတယ်
။ကျွန်မပတ်ဝန်းကျင်ကျွန်မအလုပ်တိုင်းကျွန်မနဲ့အတူလုပ်နေတဲ့သူတွေအများစုကတော့လက်ပန်ကိုတော်တော်ကြောက်ကြသူ့ရဲ့အတွေးခေါ်တွေဟာတော်တော်ကြီးအစွန်းရောက်လွန်းနေပေါ့နော်။ကျွန်မចောင်းသားတွေအများစုကသူတို့ပြင်သစ်လူမျိုးစစ်စစ်တွေများတယ်။ဒီចောင်းသားတွေဟာတော်တော်ကိုပညာရည်လေးလာစစ်စစ်ထားတဲ့ចောင်းသားတွေမျက်စိပေါ်နာပွင့်နေ။အဲသူတို့ကိုယ်တိုင်အများစုလူငယ်အများစုကလည်းလက်ပံကိုမကြိုက်ကြဘူး။နောက်ပြီးတော့ YouTube ထဲကထွက်မယ်ဆိုတဲ့ idea ကိုလည်းမကြိုက်ကြဘူး။အဲတကားမရှိဒါမှမရှိတွားခွင့်လာခွင့်လူငယ်တွေအတွက်ရှိတယ်တခြားနိုင်ငံတွေမှာသူတို့ language အတွက်ဖြစ်ဖြစ်အလုပ်ကိုင်းဖြစ်ဖြစ်သူတို့အခုဆိုလွယ်လွယ်ကူကူတွားလာလှုပ်ရှားပြီးတော့ရနေကြတယ်။နောက်စီးပွားရေးနဲ့ပတ်သက်ရင်လည်းအခွန်တွေပါတယ်အလုပ်ရှုပ်စရာမလိုဘူး။အဲ့အတွက်ဒီပြင်သစ်နိုင်ငံရဲ့စီးပွားရေးကဒီပုံမှာတော်တော်ကြီးတည်နေနေပါတယ်။မကောင်းတဲ့ဟာကြီးလည်းရှိမှာပေါ့နော်။ကောင်းကျိုးနဲ့ဆိုးကျိုးတွေဟာပုံများမယ်ချိန်ကြည့်ရမှာပေါ့နော်
။ဒီမက်ခရွန်ကိုကြည့်မယ်ဆိုရင်သူကစီးပွားရေးဘက်ကလာတာပေါ့လေ။ဒီအုပ်ချုပ်ရေးဘက်မှာအတွေ့အကြုံမရှိဘူး။နောက်တစ်ခုအသက်ကလည်းတိတ်ငယ်လွန်းနေဆိုတော့တကယ်လို့များသူတက်လာမယ်ဆိုရင်ပြဿနာတွေကိုတကယ်ကင်တွယ်နိုင်မယ်လို့ရောသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေအများစုနောက်သူ့ကိုမဲပေးဖို့စဉ်းစားနေတဲ့မဲဆန္ဒရှင်တွေအနေနဲ့ရောအဲ့ဒီကိစ္စကိုလက်ခံနိုင်လားသူသမရတာဖြစ်လာခဲ့ရင်ကင်တွယ်နိုင်မယ်လို့ရောထင်ပါလားရှင့်။
ဟုတ်ကဲ့သူ့ကိုမဲပေးခဲ့တဲ့ကျမတို့အနေနဲ့တွေးတာကတော့ဟုတ်ပါတယ်မခွန်ကသူအတွေ့အကြုံရှိသေးပါဘူးအသက်ကငယ်သေးတယ်ဒါပေမဲ့ဒါတွေကအဓိကမဟုတ်ပါဘူးဒီမိုကရေစီနိုင်ငံဆိုတာကတမတားကသူတယောက်တည်းနိုင်ငံကြီးကိုအုပ်ချုပ်တာမှမဟုတ်တာသူ့ရဲ့အစိုးရနဲ့လက်တွဲပြီးတော့အုပ်ချုပ်ရတာလေသူ့ရဲ့အစိုးရသူဖွဲ့စည်းတဲ့အစိုးရနဲ့သူနိုင်ငံကြီးကိုအုပ်ချုပ်သွားမယ်ဆိုတော့သူတယောက်တည်းဆိုပြီးတော့ကျမတို့မမြင်မိပါဘူးသူဟာအတွေ့အကြုံတွေနည်းတင်နေမယ်ဒါပေမဲ့သူ့အစိုးရနဲ့သူအတူတူပူးပေါင်းပြီးတော့သူအစိုးရရဲ့ထောက်ပံ့မှုတွေနဲ့သူနိုင်ငံကြီးကိုအကောင်းဆုံးဖြစ်အောင်အုပ်ချုပ်သွားလိမ့်မယ်လို့ညွှန်လင်းပါတယ်ရှင
်အလေအလတ်ဝါဒီမက်ခရွန်အပေါ်လက်ရရင်းတွေရောလက်ဝဲရင်းတွေကပါမဲပေးချဖို့စဉ်းစားနေကြတာတွေ့ရတယ်လို့ပါရီမြို့တော်မှာနေထိုင်သူမတ်တူစာကပြောပြပါရယ်လက်ရစွန်းတမရလောင်းမရီလက်ပန်ကတော့ပြင်သစ်နိုင်ငံအတွက်အဆုံးဖြတ်ပေးမယ်အချိန်ရောက်နေပြီမို့သူ့အနေနဲ့ National Front Party ခေါင်းဆောင်နေရာကနေဆင်းမယ်လို့ French 2ပြင်သစ်ရုပ်သံဌာနကိုတင်းလာနေကပဲပြောကြားခဲ့ပါရယ်အကယ်လို့သာသူသာအနိုင်ရခဲ့ရင်တော့ပြင်သစ်နိုင်ငံရဲ့ပထမဆုံးအမျိုးသမီးတမရဖြစ်လာဖို့ရှိပါရယ်ရှင်
ပြည်သူ့ရေကောက်ပွဲချင်းတွေကိုမတ်စုမြတ်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ယနေ့ကအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American သံကနေ April 25ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9:00ထိလိုင်းလိုမီတာ30 40 50နဲ့လိုင်းလိုမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးသွားမှာဖြစ်ပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစည်းအဝေးသောက်ရတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ကုမ္ပဏီကြီးအကုန်လုံးကဘာလို့သူတို့ကုမ္ပဏီဝန်ထမ်းတွေအတွက်ကိုယူသတားနဲ့မန္တမလုပ်ပြရလဲဒါတော့တစ်နှစ်လုံးခိုင်းတာရဲ့
မြန်မာသံကြံအတွင်းမှာပုဂ္ဂလိကစီးပွားရေးကုမ္ပဏီတွေရေကစားမန္တမလုပ်ခဲ့ရတဲ့ပတ်သက်ပြီးတော့အဆိုတော်အနက်ကပြောသွားတာပါဒီကြောင်းကိုတော့စီးပွားရေးကဏ္ဍမှာနားဆင်ရမှာပါ။ဒါပြင်သုဒ္ဓဆုံးလေအမေရိကန်တခွင်အစည်းအဝေးကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှာအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။ဒေါ်လာလာတန်းစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။ Is Myanmar ready for major change? မြန်မာနိုင်ငံအနေနဲ့အဓိကအပြောင်းလဲလုပ်ဖို့အဆင်သင့်ဖြစ်ရလားဆိုတဲ့ကောင်းကြီးနဲ့ The Bangkok Post သတင်းစာမှာ Yvonne Bowen Prasad ရေးသားတဲ့ဆုံးမကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေပေါ်နေတာမြင်တွေ့ရတဲ့အတွက်နိုင်ငံသားတွေအနေနဲ့အဆင်သင့်ဖြစ်ရလားဆိုတဲ့အဖြေကိုစဉ်းစားရမှာပထမအဦးဆုံးအတွေ့အကြုံဝင်လာတာကတော့ရန်ကုန်မြို့ညနေခင်းရင်ကျောပိတ်ဆို့မှုအတွေ့တက္ကစီနဲ့သူစီးလာရတဲ့ဖြစ်ရပဲဖြစ်တယ်လို့ဆောင်းပါးရှင်ကအစချီရေးသားထားပါတယ်။အရင်ကလေရင်ကွင်းမှာစစ်သားတွေအငဲတွေ့နေရတာလူတွေနဲ့အဆောက်အဦတွေကိုတပ်ပုံရရင်စစ်သားတွေသာမကတမန်လူတွေကပါနိုင်ငံခြားသားတွေကိုတင်ကာမကင်းဖြစ်ခဲ့ကြပြီနဲ့ခရီးမြန်မာနိုင်ငံမှာတော့မိုဘိုင်းတယ်လီဖုန်းတွေကြော်ညာတဲ့ဆိုင်းပုတ်ကြီးတွေချိတ်ဆွဲထားတာကျယ်လေးပွင့်ကျယ်ငါးပွင့်အဆင့်ဟိုတယ်ကြီးတွေရှိနေတာဟာ250ကျော်ကဆင်းရဲခဲ့တဲ့မြန်မာနိုင်ငံဟာအခုတော့အခြေအနေကောင်းလာတဲ့အရေးလက္ခဏာဖြစ်တယ်လို့လည်းဆောင်းပါးရှင်ကရေးသားထားပါတယ်။ဒါအပြင်နိုင်ငံခြားသားတွေပိုများလာတာ shopping center ကြီးတွေစားတောက်ဆိုင်တွေတည်တည်တသာပိုများလာတာတွေ့ရပြီးတောင်ကြီးလိုနေရာမျိုးမှာတော့မှတက်ခုစခန်းတွေအများကြီးရှိနေပေမဲ့လို့လေပြည်တွင်းလေရင်ခီးသွွားဈေးကကြီးတဲ့အတွက်ငွေချေးတက်နိုင်တဲ့လူတွေကပဲလေရင်စီးနိုင်ကြတဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းလုပ်တဲ့အတွေ့အကြုံနဲ့ပတ်သက်လို့နိုင်ငံခြားသားတူကိုမေးမြန်းရမှာတော့ဟိုတယ်မန်နေဂျာနိုင်ငံခြားသားတူကမြန်မာအမှုသားအတော်များများတို့ပေါ်အားမရတဲ့အချက်ကအလုံမှမစူးစားကြတဲ့အတွက်ကြောင့်အလုံမှထုတ်ပြရတဲ့လူတွေများတဲ့အကြောင်းစိတ်ပျက်စွာနဲ့ပြောကြားခဲ့တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါကြောင့်လည်းမြန်မာလူမျိုးတွေလုပ်ငန်းတွေမှာနိုင်ငံတကာအဆင့်မြောင်နေနိုင်ဖို့အဆင်သင့်မဖြစ်မီနိုင်ငံခြားရင်းနှီးမြှုပ်နှံမှုကရောက်လာတာစောလွန်လေသလားလို့လည်းဆောင်းပါးရှင်ကမိကွန်းထုတ်ထားပါတယ်။နိုင်ငံခြားသားတွေအနေနဲ့သူတို့နဲ့လုပ်ကိုင်လေးမရှိတဲ့မြန်မာတွေပေါ်စိတ်ရှည်ဖို့လိုအပ်တာကမှန်ပေမဲ့မြန်မာတွေနဲ့ပတ်သက်လို့ပြဿနာတစ်ခုကနားမလည်ရင်နားမလည်ဘူးလို့ထုတ်ဖော်မပြောကြတာပဲဖြစ်တဲ့အကြောင်းနဲ့ဒီလိုမျိုးအပြုမူဟာဝန်တန်းလုပ်ငန်းမှာအထူးပြဿနာတက်နိုင်တဲ့အကြောင်းနဲ့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံတကာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ခြင်းကနိုင်ငံတကာအဆင့်မီတဲ့ကျင့်ဝတ်သိက္ခာရှိဖို့ကြိုးစားရမှာဖြစ်တဲ့အကြောင်းမြန်မာလူမျိုးတွေအတွက်အမှတ်ပေးရမယ့်အချက်ကတော့ပေါ်ယွေမှုနဲ့နှွေးထွေးမှုတို့အကြောင်းပဲဆောင်းပါးရှင်ကလည်းအမှတ်ပေးထားပါတယ်။ဒါပေမဲ့စီးပွားရေးအခွင့်အလမ်းတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်စေချင်ရင်တော့လူ့သမားတွေကိုပညာပေးရမှာအင်္ဂလိပ်စာတက်ကြွယုံတွေမကပဲလောက်ခွင့်စီကံကြည့်ဖို့ရှိဖို့လဲပညာပေးဖို့လိုအပ်တဲ့အကြောင်းတကယ်တော့ကိုယ့်နိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့နိုင်ငံခြားကော်မတီတွေအနေနဲ့ပြည်တွင်းကအလုပ်သမားတွေကအရေးချင်းမပြည့်မီလို့အိန္ဒိယနိုင်ငံတွေကနေခေါ်ယူမှားရန်ရတယ်ဆိုတဲ့အခြေကိုဘယ်သူကမှမြင်လို့မှမဟုတ်တဲ့အကြောင်းဆောင်းပါးရှင်က The Bangkok Post သတင်းစာမှာကြံပေးထားတာကိုတင်ပြလိုက်ရပါလိမ့်ရှင်
။သောတာရှင်များရှင် မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးဇုန်တွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ၊ထိခိုက်နစ်နာမှုနည်းပါအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
သောရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ view ကနေမနက်ခွန်နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ American Indian အသုံးလုံးမနက်ခင်းအလေးစားသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့မြတ်တွေ့ချင်းပြမင်း idiom အသုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က beating beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သိနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။လာတဲ့ season နဲ့ဆက်တဲ့ Nakin English စာသင်ခန်းစာ season ကိုနားဆင်ကြရဖြစ်ပါတယ်ဒီ season ကိုတော့ view ရဲ့ Nakin တိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာအခုကဆက်ပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးရမှာပါအရင်ဆုံးတော့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ2019ခုနှစ်မဟာစကြံကာလအတွင်းပုဂ္ဂလိကစီးပွားရေးကုမ္ပဏီကြီးတွေကအရင်နှစ်တွေလိုမဟုတ်ပဲအရေးကစားမန်တက်တွေတည်ဆောက်ခြင်းမရှိတာဟာကုမ္ပဏီအတွက်တနစ်တာပေမဲ့မှအလုပ်လုပ်ပေးခဲ့ကြသူတွေစကြံကာလမှာပျော်ရွှင်ခွင့်ဆုံးရှုံးရတယ်လို့အမှုပညာရှင်တွေနဲ့စကြံမှာပါဝင်ဆင်နွှဲကြတဲ့လူငယ်တွေကသုံးသပ်ကြပါတယ်။တစ်ချိန်တည်းမှာပဲအဲ့ဒီကုမ္ပဏီမန်တက်ကြီးတွေမရှိတော့တဲ့အတွက်အဲ့ဒီမန်တက်တွေကိုမိခိုပြီးစီးပွားလုပ်ငန်းစားတောက်သူတွေအတွက်လည်းနင်နာစေတယ်လို့မြင်ကြသူတွေလည်းရှိပါတယ်။အပြည့်စုံကိုတော့အခုသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုဇော်ဝင်းနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
အမေရိကအစိုးရတက်လာပြီးတဲ့နောက်ရန်ကုန်မန္တလေးစတဲ့မြို့ကြီးကမဟာစကြံတွေမှာစီးပွားပြည့်ရေကစားမန်တက်တွေတိစောက်ခွင့်ပြေပင်လိုက်တဲ့အပေါ်အမှုပညာရှင်တွေလူငယ်တွေနဲ့စကြံကာလာအတွင်းစီးပွားရေးလုပ်ကိုင်စားတောက်သူတွေအကြားအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်ခဲ့တာပါဒီနှစ်မှာပိုပြီးထူးခြားတဲ့အချက်ကတော့စီးပွားရေးပုဂ္ဂလိကစီးပွားရေးကုမ္ပဏီကြီးတွေကအခါတိုင်းနှစ်တင်နဲ့မတူဘဲရေကစားမန်တက်တွေစောက်ပြီးစကြံကိုမဆင်နွှဲကြတဲ့ကိစ္စဖြစ်ပါတယ်ဒီကုမ္ပဏီကြီးတွေမန္တမထိုးတဲ့ကိစ္စဟာမေကွန်းထုတ်เสียရှိတယ်လို့ဆိုလာသူကတော့နေပြည်တော်မြို့တော်ဝန်မဟာတကြံရေကစားမန္တမှာအစ်စ်အဖွဲ့နဲ့အတူတည်ဆူဖျော်ဖြေခဲ့တဲ့အဆိုတော်တချင်းရေးဆရာအနက်ကဖြစ်ပါတယ
်ကုမ္ပဏီကြီးအကုန်လုံးကဘာလို့သူတို့ကုမ္ပဏီဝန်ထမ်းတွေအတွက်ကိုယူသတားနဲ့ မန္တမလုပ်ပြရလဲတော့တနည်းလုံးခိုင်းတာရဲ့ကိုဝန်ထမ်းတွေအတွက်ကဘာကြောင့်မလို့ဒါမဖြစ်တော့ရမလဲစီးပွားပြင်မန္တမဟုတ်ဘူးတွင်တော့ဒါကျွန်တော်တို့မြင်နေရတဲ့အမှာကိုကုမ္ပဏီကလူပြီးအကုန်လုံးဘာကြောင့်တာမင်းကြီးမလုပ်တော့အဲ့အမျိုးလေးကကျွန်တော်စဉ်းစားပြန်ပြန်ဖြစ်လာတယ်အရင်ပြင်မန်းတဲ့ကုမ္ပဏီကကျွန်တော်တို့ဗမာနိုင်ငံနဲ့အခုနိုင်ငံခြားလိုမျိုးဖြစ်လာအခွင့်ကိုကျွန်တော်တို့အရင်တန်မိုးထားလာကြတယ်ပျော်ရွှင်မှုကျွန်တော်အရင်တန်မိုးထားလာကြတဲ့အချိန်မှာကုမ္ပဏီဝန်ထမ်းတွေမှာတချို့တွေဆိုရင်ဘယ်မှမန္တတီပါလည်းမရောက်ဘူးကိုကုမ္ပဏီကထိုးတဲ့မန္တတ်ကိုပဲအရင်ခုံခုံမင်းမင်းနေကြတဲ့အချိန်မှာဒီနေ့မှာကျွန်တော်မြင်တာကုမ္ပဏီတခုမှမထိုးအဲ့ဒါဘာဖြစ်လို့လဲဟိုကျွန်တော်တရားမကြည့်ဟိုအတန်တိတ်နေကြတဲ့အဖွဲ့ရဲ့ဘက်ကဘာကြောင့်မလို့ဒါတို့ဒါမျိုးကြီးအတန်တိတ်နေကြတာလဲဘာကြောင့်မလို့ဒါတွေမလုပ်တာလဲအဲ့အမျိုးကြီးကလည်းကျွန်တော်ပြန်စဉ်းစားပြလို့ရကိုယ့်ကိုမှန်မှန်ကန်ကန်မန္တတ်ထိုးရင်ထိုးလို့ရမယ်ပါမစ်ပြင်ပြီးတော့ထိုးလို့ရတယ်ကျွန်တော်တို့တော့မှအိမ်မှာကိုယ့်ကိုသေးသေးလေးကိုယ့်ကိုလုပ်တာပဲပါမစ်တင်ပြီးကိုယ့်ကိုလူတိုင်းလုပ်လို့ရနေတယ်ဒါပေမဲ့စီးပွားပြင်မန္တတ်မလုပ်ရတဲ့အတွက်ကြောင့်မလို့ပြဿနာရှာရတော့အဲ့ဒါဆိုစီးပွားပြင်နဲ့ကိုယ့်ကိုပြန်ပြီပေါ့ကိုစီးပွားလုပ်မယ်ဆိုရင်ကျွန်တော်တော့လုပ်မယ်ကျွန်တော်တစ်ဖက်တစ်ဖက်ပြန်ပြီအခုကတစ်ဖက်နဲ့တစ်ဖက်တရားမပြောင်းမမိပဲနဲ့ဖြစ်နေတယ်ပြဿနာစီးပွားပြင်လုပ်ချင်တဲ့လူကလည်းစီးပွားပြင်လုပ်ချင်တဲ့ဟာအစိုးရတရားဝင်မမိအစိုးရကလည်းစီးပွားပြင်လုပ်ချင်တဲ့လူကိုခေါ်မမိရဲ့ဥစ္စာကတော့ဒါတရားမပြောင်းဟိုညှိနှိုင်းမှုတခုတော့လိုနေတယ်လို့ကျွန်တော်ထင်တယ
်ကုမ္ပဏီကြီးတွေအဲ့ဒီလိုမန္တမဆောက်တဲ့အတွက်တစ်နှစ်မှတစ်ခါသာပြောင်းခွင့်ရကြတဲ့ဒီကြံကာလမှာဝင်ငွေနဲ့တဲ့ကုမ္ပဏီဝန်ထမ်းတွေပျော်ရွှင်ခွင့်ဆုံးရှုံးကြရတယ်လို့လည်းအ ਨੇ ကကဆက်ပြောပါတယ
်ကုမ္ပဏီမန္တတရကုမ္ပဏီကအကုန်လုံးတိုင်ပင်ပြီးလုပ်သလားတော့အောင်မြင်ထူးမှမထိုးဘူးသူတို့လူတွေအတွက်ကိုသူတို့မထိုးပြီးတော့ကျွန်တော်ပူသဘောမကျကုမ္ပဏီမနေရတဲ့လူတွေရဲ့သဘောတဘာဝအခုအရန်သနာဖို့ကောင်းတယ်ဗမာပြည်ကကုမ္ပဏီတွေကလေလားကလေးရလေးကိုယ်နှစ်သိန်းစသိန်းလောက်လေးတော့ပြီးရင်အဲ့ဒါတော့တော်တော်ကန့်ကောက်ဟိုလားကနှစ်သိန်းသုံးသိန်းနဲ့ရပြီးတော့အဲ့ကုမ္ပဏီဝန်ထမ်းတွေဘယ်မှလည်းတော်လို့မရအိမ်နဲ့တန်လို့မရဟိုတဲ့တော်လို့မရနဲ့အဲ့မှာသူတို့ပျော်လည်းမပျော်ရတဲ့ဟာကြောင့်အဲ့ဒါကြောင့်မမိုက်ဘူးကုမ္ပဏီဘာလို့မထိုးလဲကိုသူတို့ကဆိုသူတို့ဟိုမန်တက်ကြီးထိုးတဲ့ဟာကသူတို့အတွက်ကိုသူတို့ထိုးရမှာဟိုကြော်ညာနဲ့ဘာနဲ့မဆိုင်သူတို့ကသူတို့ထိုးတာသူတို့ကုမ္ပဏီမှာသူတို့ brand ရှိရသူတို့ brand တွေသူတို့ထိုးရမယ်။ဒါပိုင်းမလို့ထူးမလို့ဘူး IBDC ဒီ Grand Rider တို့ပါတော့သူကအရေးဖြစ်နေရောသူတို့ကတော့တောင်းပြီးအဖြစ်ပြောလို့တော့မရဘူးနော်။အရေးတွေပါရင်ကလုပ်လို့မရအောင်ဆိုတော့နောက်တစ်ခုကအဲ့လိုမျိုးဟို review မလို့ဘူး Telenor မလို့ဘူး review ကမှ TMS နဲ့သွားပေါင်းပလိုက်တယ်။အခုအရင်ပေါင်းနေရန်ကုန်မှာအဲ MPD ကတော့ဟိုသူတို့ budget ကအဲ့လိုမျိုးအစိုးရကပေးမသုံးတဲ့အတွက်ကြောင့်မှအဲ့လိုမျိုးဟိုဟော့ရန်လုပ်လို့မရအောင်ဆိုတော့ MPD ကငကိုရဲမလို့ဘူး။ဒါပေမဲ့တခြားအဲ့လိုမျိုးအကြီးကြီးပေါ့နော်။ကောင်းကျော်ကြီးကုမ္ပဏီတို့ပါဟိုအကုန်လုံးကဟိုခုန်နေကြတာပေါ့အဓိကကုမ္ပဏီကကိုယ်ဝန်ထမ်းတွေကိုပေးလုပ်ပေးရမယ်ဟာမကိုယ်ဝန်ထမ်းတွေကိုဘာမှပေးမလုပ်ပေးဘူးသူကသူခီးပို့တာပို့တာပဲတခုပဲပေါ့နော်ဒါပေမဲ့ဒါကလည်းတခုအရေးကြီးရပဲ
လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတကြံကာလတန်ကြထိုးတာတွေပြန်လဲရေပန်းဆလာပေမဲ့ကုမ္ပဏီကြီးတွေကမန်တပ်မထိုးတဲ့အတွက်တန်ကြအဖွဲ့တွေအနေနဲ့ဖျော်ပြစရာနေရာတွေနည်းသွားတယ်လို့အိုးဝေတန်တန်ကြအဖွဲ့ခေါင်းဆောင်ကိုမင်းသွေးတစ်ကထောက်ပြပြောဆိုပါတယ
်တန်ကြเออออกองน่ะนะจํานวน2013รอบก็ออกองเลยนะแล้วทีนี้มันเนี่ยเปลี่ยนแปลงแล้วดูตันแจกก็เต็มอ่ะเต็มอ่ะมันตลอดเปลี่ยนแปลงไปแล้วก็มันได้ทีก็มันได้คอมมิวนิสต์อ่ะยังมีชื่อในคําว่าเราว่าดูพับลิกมันได้ที่มันตันแจกทุเรศพวกนี้อ่ะยอมมีทุยาสุดว่าเนี่ยสายเนี่ยดูแล้วมันได้มีโหตะจาดูวินิจฉัยมันได้มีพวกนี้วินิจฉัยมีได้มันได้มีโหตันแจกก็เต็มอ่ะเต็มในพวกนี้ไปจ้างในคําไอ้พวกนี้ก็ဆိုရမယ်မန္တပုဂ္ဂလိကမန္တတော်တော်လေးအခြေအနေတော့တွေ့ရတယ်။အဲတို့ကတော့တန်ကြရဲ့အနှစ်သာရကောလူလူဘက်ကရက်တည်ပြီးတော့အစိုးရဒါမို့စနစ်ပေါ့။အဲရယူဖို့ဒီဟာကွက်ဒီထောက်ပြဝင်လာတာဖြစ်တဲ့အတွက်ဒါကိုစဉ်းစားကြိုတင်အခိုင်အမာသူအနှစ်သာရကိုပျက်စီးနေတယ်လို့မြင်တယ်။ဆိုတော့တန်ကြကိုကြိုပြီးတော့စဉ်းစားတင်တာမျိုးကဒါလုတ်နေတဲ့ကိစ္စမဟုတ်ပါဘူးကျွန်တော်လက်ခံလို့မရအောင်ဒီတကယ်တော့ဒီမိုကရေစီကဲမှာသူ့ဘက်သူစီရင်တော့ expression နဲ့သူတို့ပြောခွင့်ရှိတယ်သူခွင့်ရှိတယ်အဲ့ဒီပုံမှာသူတို့လွန်ကျူးလာရင်ဒီလိုဥွေနဲ့အရေးကြီးအောင်မရှိတာသူတို့တောင်းသူတို့ခံမှာကြိုပြီးတော့ဟိုဒုံမိုးထားပြီးတော့မှရဲမယ်ပုံမှန်ဒီဒုံမိုးထားတဲ့အောက်မှာဝင်ပြီးတော့စီကန်းပုံကန်လုတ်တယ်ဆိုတော့တန်ကြရဲ့အနှစ်သာရကိုပြည့်စည်တယ
်ကိုမင်းသွေးတစ်ဟာဥဝေဒန်တန်ကြအဖွဲ့နဲ့အတူတန်ကြတွေထိုးထားတဲ့အတွက်အတန်ဝင်နေတဲ့ဂျားကပဲဖြေချပေးခဲ့တာဖြစ်ပါတယ်အခုလိုကုမ္ပဏီကြီးအတော်များများကမန္တမထိုးကြတော့တာဟာစီကံတင်းကျပ်မှုတွေများလာတဲ့အတွက်လည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကိုမင်းသွေးတစ်ကတုံ့တက်ပါတယ
်ကျွန်တော်မြင်လာတော့စီကံတင်းကျပ်လုံးအားကြီးလို့သူတို့ဒီကလက်ရှိစီးပွားရေးအခြေအနေနဲ့လည်းပုံစံပတ်တူနေတာတွေ့ရလက်ရှိငွေရင်းငွေလုံးငွေရင်းရှိတဲ့အရင်ကကုမ္ပဏီကအရင်ကသူလဲစားကိုလဲစားဆိုပြီးသူတို့တွေကရင်းရင်းစီးပွားရေးကိုရင်းနှီးမြှုပ်နှံရင်ငွေတုပ်ကိုဖြီးပြီးတော့ခြေွက်ထဲချရင်အခုကအဲ့လိုပုံစံမဟုတ်တော့ဘူးအခုဒီကြံတန်ကြလဲဒီတိုင်းပါဒီကြံတားကြက်လာတဲ့အခါမှာသူတို့အထူးမခံရင်းသူတို့အကြီးမခံရင်းတဲ့အခါမှာသ ူနောက်ဆုတ်သွားတာမျိုးလေးဖြစ်နိုင်တယ်ကျွန်တော်မြင်တာတော့သူတို့ဒီလိုကြောက်မှုလို့နောက်ဆုတ်သွားတယ်လို့ပဲထင်တယ်အဲ့ဒီပုံမှာတော့ဒီမန်နေဂျီတွေကိုရှေ့ခိုးနေတဲ့အဲတာမန်အခြေခံလူငယ်သားတွေရဲ့စီးပွားရေးပိုင်းရောပြီးတည်ခိုက်တော့တကယ်ကြောင့်ခုနီဆိုတာကသူတို့ကဒီငွေရပေါ်မှာအမြဲဆုံးရရမရရသူတို့မရင်းမိပဲနဲ့ငွေတို့ကိုဒီအတိုင်းထားလို့လည်းရနေတယ်ငွေကိုထားထားလို့ရနေတယ်လို့ကျွန်တော်မြင်တယ်လေအဲ့ပုံမှာတော့အခြေခံလူငယ်သားတည်ခိုက်တာအရင်လိုမျိုးပုံစံမျိုးအော်တိုင်းပြဖွင့်ပေးတာမျိုးလည်းမဟုတ်ဘူးလို့ခုလိုမျိုးရန်တင်းကြက်ထားမျိုးလည်းမဟုတ်ပဲနဲ့ကြီးငယ်ပေါင်းနဲ့ဖွင့်ပေးပြီးတော့ဒီမန်နတ်တစ်ခုရဲ့အင်အားမှာဘာလို့ပါမယ်ပေါ့တဲ့ရင်းလိုမျိုးတန်ကြက်လိုမျိုးစတေရှိုလိုမျိုးအဲ့လိုပြင်းထန်တာနဲ့ပါရောင်းမဲ့မန်နတ်တွေကိုပြန်ဖွင့်ပေးတာမျိုးဖြစ်တင်ပါတယ
်ဒါပေမဲ့လည်းဒကြိုင်းရဲ့အနှစ်သာရဟာမန်နတ်ကြီးတွေဘောကနေမိသက်ပတ်ကြီးတွေနဲ့ရေပက်ခွင့်ရမှာမဟုတ်ပဲမိမိရင်ထဲမှာရှိတဲ့အတိုင်းနိစ္စရာအတိမိတ်ဆွေတွေနဲ့စုဝေးပြီးရိုးရာအစင်လာမပြည့်ရင်ကျေးစွာရေပက်ကစားကြရင်လည်းပျော်စရာကောင်းတဲ့ဒကြံဖြစ်လာနိုင်တယ်လို့သုံးသပ်ပြောဆိုကြပါရစေခင်ဗျာ
ကိုယ်တော်ဝန်ဆောင်အစီအစဉ်တင်ဆက်တဲ့ပတ်စံစီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုခါတော့တူတာဆုံနဲ့ American တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ကိုအောင်ကမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မတ်စုမွန်ရေသမရအင်ဂျီရောကိုပြင်ရင်သမရတွေဘယ်မှာသွားနေပါလဲလို့စဉ်းစားမိသူတွေရှိမလားတော့မသိဘူးဗျဘာလို့လဲဆိုတော့အင်ဘီရိုကိုလူနေလို့မရအောင်အထီးအကြီးစားပြင်ဆင်တာမျိုးကျွန်တော်တို့ဒီတက်တန်းမှာတခါမှမကြဘူးလေ
ဟုတ်ပါတယ်ကိုအောင်ရေဟိုတုန်းကသမရဟယ်ရီထရူမင်းရဲ့လက်ထက်မှာတော့အင်ဘီရိုကိုအကြီးစားပြင်ဆင်တာတွေလုပ်ခဲ့တယ်နော်၄နှစ်လောက်တောင်ကြာခဲ့တယ်ဆိုပဲ
အဲ့လိုပြင်ဆင်မှုတွေလုပ်ခဲ့ပြီးချိန်1952ခုနှစ်မတ်လ29ရက်နေ့မှာသမရထရူမင်းကအင်ဘီရိုကိုပြန်ပြောင်းပြီးတော့နေထိုင်ခဲ့ပါတယ်အင်ဘီရိုပြင်ဆင်နေချိန်မှာတော့သမရကပင်ဆယ်ဗေးနီးယားလမ်းတစ်ဖက်ချမ်းကနိုင်ငံတော်အေဂေယာတစ်ခုဖြစ်တဲ့ဘလဲဟောက်စ်မှာနေခဲ့ပါတယ်။ဒါလို့ပြင်ဆင်တာဟာနှစ်ပေါင်းတော်ကြာကာလအတွင်းပထမဆုံးအနေနဲ့အဆောက်အုံတစ်ခုလုံးကိုပြုပြင်မွမ်းမံလိုက်တာပါ
။ဟုတ်တယ်။သမရထရူမန်ရဲ့ခန္ဓာကိုယ်အလေးချိန်ကြောင့်မို့လို့အင်ဖြူတော်ရဲ့ဒုတိယဓာတ်ကျမ်းမြင်ကကျွန်ကျပြီးတော့ခြေချင်းဝတ်အစ်စ်လွဲလူနီးပါးဖြစ်သွေးတဲ့နောက်မှာတော့အင်ဖြူတော်ရဲ့အဆောက်အဦးတစ်ခုလုံးကိုပြန်ပြီးတော့စစ်ဆေးခဲ့ပါတယ်။အကြောင်းနေဆူဆူဝါဝါပေါ်လာတော့အင်ဂျင်နီယာတွေကတွေ့ခဲ့ပြီးတဲ့နောက်မှာ1948ခုနှစ်မှာစပြီးတော့ပြင်ဆင်ခဲ့တာပါကိုအောင်ရဲ့
တမန်ဝင်အဆောက်အဦးဖြစ်တာကြောင့်အဆောက်အဦးတစ်ခုလုံးကိုဖြိုချတာမျိုးမလုပ်ပဲရှေးမူလက်ရာတွေလည်းမပြတ်အောင်နောက်ဒီဘီတုကပညာရှင်တွေကအတက်နိုင်ဆုံးစူးစမ်းပြီးတော့ဒီမူလပစ္စည်းတွေကိုလည်းပြန်အသုံးပြုခဲ့တယ်ဗ
ျဒါပေမဲ့လည်းဖြစ်တတ်တဲ့သဘာဝပေါ့လေတမရကသူ့ရဲ့အင်ဖြူတော်တောင်ဘက်ဆင်ဝင်အပေါ်မှာလေသာဆောင်လေးတစ်ခုထည့်ပြီးတော့စောက်တာကိုလူတွေတော်တော်များများကအပြစ်တင်ခဲ့ပါတယ်။ဒါပေမဲ့လည်း Truman လေသာဆောင်လို့နာမည်တွင်ခဲ့တဲ့အဲ့ဒီနေရာကိုတော့နောင်သမရအဆက်ဆက်မိသားစုတွေကအတော်လေးကြိုက်ကြပါတယ်ရှင
့်။အခုတစ်ခါပြောပြခြင်းတဲ့အကြောင်းအရာကတော့မတ်လအတွင်းကွယ်လွန်သွားခဲ့တဲ့သမရနဲ့နောက်ဒီတပ်မှုကြီးတဦးဖြစ်ခဲ့သူအကြောင်းပါ1969ခုနှစ်မတ်လ28ရက်နေ့မှာအသက်88နှစ်ရှိပြီဖြစ်တဲ့သမရဒွိုက်အိုက်ဆင်ဟာဝါဟာဝါရှင်တန်ဒီစီမှာကွယ်လွန်ခဲ့ပါတယ်1890မှာသမရအိုက်ဆင်ဟာဝါကိုဒန်နီဆန်တက်ဆက်မှာမွေးဖွားခဲ့ပြီးသူဟာအနောက်အလယ်ပိုင်းကကန်ဆက်စ်ပြည်နယ်မှာကြီးပြင်ခဲ့ပါတယ်1915ခုနှစ်မှာတော့ဒီနာမည်ကျော်နယူးယောက်ဝက်စ်ပွိုင်းတက်သူကပွေးရခဲ့ပြီးမြင်သူဟာပထမကမ္ဘာစစ်အတွင်းနိုင်ငံရဲ့ချားမှာတာဝန်ထမ်းဆောင်တာမျိုးမရှိခဲ့ပါဘူးစစ်ပွဲပြီးတဲ့အခါမှာတော့သူ့ရဲ့ချင်းတွေပေါ်အထက်အရာရှိတွေကတဖြည်းဖြည်းချင်းသတိပြုမိလာပြီးယာရုတဖြည်းဖြည်းချင်းတိုးလာပါတယ
်ဒုတိယကမ္ဘာစစ်ပွဲကာလတုန်းကအီဆန်ဟောဝါကမဟာမိတ်တပ်တွေရဲ့အကြီးအကဲတဦးဖြစ်လာပြီးတော့ဒါဟာဆိုရင်ဗိုလ်ချုပ်ကြီးတဦးရဲ့လက်အောက်မှာစွန့်ဆောင်ရေးအကောင်းဆုံးတပ်ဖွဲ့တွေကိုတစုတစည်းနဲ့စုစည်းထားနိုင်တာလည်းဖြစ်ပါတယ်။တမိုင်းမှာဒီဒေးလို့လည်းသိကြတဲ့1944ခုနှစ်ဇွန်လ6ရက်နေ့တုန်းကအိုက်ဆာဟာဝါဦးဆောင်တဲ့တပ်တွေကနော်မန်ဒီကမ်းခြေကိုတက်ပြီးတော့သိမ်းပိုင်နိုင်ခဲ့ပါတယ်။နာဇီဂျာမနီတွေလက်နက်ချခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းတုန်းက1945ခုနှစ်မေလ10ရက်နေ့နောက်ပိုင်းအထိလည်းသူဟာဥရောပကမဟာမိတ်တပ်ဖွဲ့တွေကိုဦးဆောင်ခဲ့ပါသေးတယ်။
1952ခုနှစ်မှာတော့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်တည်ရဲ့အကြီးအကဲတာဝန်ကနေဗိုလ်ချုပ်ကြီးအိုက်ဆန်ဟောဝါတို့ထွက်ပြီး Republican သမ္မတကိုယ်စားလှယ်လောင်းအနေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တာမှာ1952နဲ့1956ခုနှစ်သက်တမ်းနှစ်ခုလုံးမှာသမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ခင်ဗျာ
သ
ခုတော့ April 1ရက်နေ့ဖြစ်ပွားခဲ့တဲ့ American သမိုင်းတွင်ဖြစ်တဲ့အကြောင်းကိုဆက်တင်ပြကြပါမယ်ဗျာ။ဒုတိယကမ္ဘာစစ်အတွင်း Okinawa ကျွန်းကိုသိမ်းလိုက်တာနဲ့စအောင်မှမဆွမွန်ရေ1945ခုနှစ် April 1ရက်နေ့မှာ American တပ်ဖွဲ့တွေဟာဂျပန်ပိုင်ကျွန်းတစ်ကျွန်းဖြစ်တဲ့ Okinawa ကိုသိမ်းပိုက်ခဲ့ပါတယ်။ဒီလိုသိမ်းပိုက်မှုကို American Pacific ရေတပ်ကလည်းအဝေးကနေအမြောက်တီနဲ့ပြေးပြီးတော့ထောက်ခုပေးခဲ့တာပါ။
ဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတာကြောင့်အဲ့ဒီကျွန်းကိုသိမ်းပိုက်ဖို့သူတို့စ조사ခဲ့တာပါဒါအပြင်မဟာမိတ်တပ်တွေအနေနဲ့လည်းအိုကီနာဝါကျွန်းကိုသိမ်းပိုက်ပြီးတော့ရေတပ်အခြေစိုက်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတပ်တွေအနေနဲ့ဂျပန်ကနေအရှိတောင်အာရှစီကိုတွားလာနိုင်တဲ့ရေလမ်းကြောင်းကိုလည်းပိတ်ဆို့တားဆီးနိုင်မှာဖြစ်ပါတယ်
ဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့အမေရိကန်တွေအနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးတော့ comment ထားတာပါအဲဒီလို comment ထားတဲ့အတိုင်းဒီကျွန်းကိုသိမ်းနိုင်ဖို့3လလောက်ကြာခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာတန်ဖိုးကြီးကြီးမားမားပေးဆက်ခဲ့ရတဲ့တိုက်ပွဲတစ်ပွဲလေးဖြစ်ခဲ့ပါတယ
်ဟုတ်တယ်ရှင့်ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်တပ်ဖက်က12,000လောက်ကြာဆုံးခဲ့ပြီးတော့ဂျပန်ဘက်က13,000လောက်သေဆုံးခဲ့ပါတယ်ရှင့်
ကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောအောင်လားဗျာမာတင်လူသာကင်းဆိုတာ ਨੇ လူခွင့်ရေးလှုပ်ရှားသူအသားအရောင်ခွဲခြားမှုဆက်ကျင်သူဒန်းလူညီမြအခွင့်ရေးရအောင်ငင်းကြက်နဲ့နီးနဲ့တောင်းဆိုလှုပ်ရှားဆောင်ရွက်သူဆိုပြီးတော့အားလုံးကတည်ထားကြတာပါ
ဟုတ်ပါတယ်ရှင်1950ပြည့်လွန်နှစ်တင်နဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်ရေးလှုပ်ရှားမှုကိုအဓိကဦးဆောင်သူတူဖြစ်ခဲ့ပြီးတော့March on Washington လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲတွေအတွင်းမှာသူဟောပြောခဲ့တဲ့ I have a dream ဆိုတဲ့မိန့်ခွန်းဟာလူသားပေါင်းများစွာအတွက်စိတ်တက်ခွန်အားဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed
ဒေါက်တာကင်းပြောသွားတာပါဒီလိုလူစုကိုဦးဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနက်စီပြည်နယ်မမ်ဖစ်မှာတနက်နေ့ပြစ်ခတ်လုပ်ကြံခံရပြီးတော့ကွယ်လွန်ခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြမ်းမဖက်ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မမ်ဖစ်မြို့တန်ရှင်းရေးလုပ်သားတွေရဲ့တပိတ်ကိုထောက်ခံဖို့ရောက်နေခြင်းမှာအခုလိုလုပ်ကြံခံလိုက်ရတာပါ
ဟုတ်ပါတယ်သူနေထိုင်တဲ့မော်တယ်အခန်းအပြင်ဘက်မှာသူရက်နေတော့တနက်သမားကပြစ်ခတ်လုပ်ကြံခဲ့တာပါချင်းချောက်မှုတွေနဲ့အတူမုံတိမှုတွေကိုသူဟာရင်ဆိုင်ခဲ့ရပါတယ်။သူမကွယ်လွန်ငင်ညမန်ပစ်မျိုးကလူမဲခရိယန်ကျောင်းမှာသူစကားပြောနေတဲ့အချိန်ထဲမှာပြည်သူအခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန္တရာယ်တွေကိုရင်ဆိုင်နေရတယ်ဆိုတာသူသိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အသက်ရှင်ရှင်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေဒန်းတူအခွင့်အရေးရတဲ့နေ့သူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့သေးတာပါ
ဒီညကျွန်တော်ပြောရမယ်ဘာမှလည်းမစိုးရိမ်ပါဘူးဘယ်သူ့ကိုမှလည်းမကြောက်ပါဘူးဖျားသခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့မာတင်လူသာကင်းကပြောသွားတာပါနောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူ James Albright ကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက် American လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှနဲ့မှမတူအောင်အသေးချာစီစဉ်ဆောင်ရွက်ခဲ့ရပါတယ်
ရေကိုတနက်စီပြည်နယ်ကိုပြန်ပြီးခေါ်ဆောင်လာခဲ့ပြီးတော့ဆွဲချက်တင်တဲ့အခါမှာတော့အပြစ်ရှိကြောင်သူကဝန်ခံတဲ့အတွက်ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူကအပြစ်မရှိကြောင်နဲ့မတရားဆွဆွဲခံရသူဖြစ်ကြောင်းပြောင်းလဲပြီးတော့ထွက်ဆိုပါတယ်ကိုအောင်ရေ
။ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voenews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။
အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ April 22ရက်နေ့မှာ American ပြည်ထောင်စုပါဝင်နိုင်ငံပေါင်း190ကျော်ဟာမြေကဘာနေ့ကိုကျင်းပပါတယ်။ဒီလိုကျင်းပတာဟာလူသားတွေရဲ့ကဘာမြေပြင်ပေါ်ရိုက်ခတ်မှုတွေကိုထင်ရှားစေတာဖြစ်တယ်လို့တဘာဝဝင်းချင်ကာကွယ်ရေးအတွက်လှုပ်ဆောင်ဖို့ထက်လောင်းတနိထန်ချမှုကိုပြသတာလည်းဖြစ်ပါတယ်။မြေကဘာနေ့ကိုပရမဆုံးစပြီးကျင်းပဖို့လှုပ်တွန်းကတဘာဝဝင်းချင်ဆိုင်ရာပြဿနာတွေကိုအတိအပြည့်တင်ကြားတဲ့နေ့ဖြစ်ပေကျင်းပဖို့စီစဉ်ခဲ့တာပါ။မြေကဘာနေ့ကိုစတင်ခဲ့သူကတော့ American အထက်လွှတ်တော်မှ Gaylord Nelson ဖြစ်ပါတယ်။သူဟာတဘာဝဝင်းကျင်ဆိုင်ရာတက်ကြွလှုပ်ရှားသူတဦးဖြစ်ပြီးနိုင်ငံတော်တဘာဝဝင်းကျင်အတော်ကြီးပျက်စီးယိုယွင်းလာတာကိုနိုင်ငံရေးအရတုံ့ပြန်လို့မရတာအတွက်စိတ်ပြက်ဒေါသထွက်နေသူဖြစ်ပါတယ်။ နောင်လာနောက်သားတွေအတွက်ဆိုးရတဲ့ဝင်းကျင်နဲ့သူ့ရဲ့ရိုက်ခတ်မှုဒဏ်တွေမခံစားရအောင်လုပ်ဖို့လိုအပ်တယ်ဆိုတာကိုအများနားလည်လက်ခံလာအောင်လုပ်ခဲ့သူတဦးဖြစ်ပြီးအမေရိကန်နိုင်ငံတဝန်းကတက်ကတော်တိုင်းမှာစာသင်ရဲ့တရက်ကိုတဘာဝဝင်းကျင်အကြောင်းသင်ကြားပေးဖို့ရဲ့အဖြစ်နဲ့သတ်မှတ်တင်တယ်လို့ပြောကြားခဲ့သူလည်းဖြစ်ပါတယ်။သူ့အစီအစဉ်ကအလုပ်ဖြစ်ပါတယ်။ပထမဆုံးမြေကဘာအကြောင်းသင်ကြားပေးတဲ့1980ဧပြီ22ရက်နေ့မှာတင်လူပေါင်းတန်း20ကျော်ပါဝင်လာတယ်လို့နောက်ပိုင်းမှာလည်းဒီလှုပ်ရှားမှုဟာတဖြည်းဖြည်းအချိန်ညှင့်လာပြီးဘယ်ဖွဲ့စည်းကမှမစည်းရုံးပါပဲကို့အတိနဲ့ကိုလှုပ်ဆောင်လာကြတာပါဒီကနေ့အထိလည်းပထမဆုံးချင်းပါခဲ့တဲ့မြေကဘာနေ့ရဲ့အစင်လာကိုဆက်ပြီးထိန်းနေကြဆဲဖြစ်ပါတယ်ပညာရေးဟာတိုးတက်မှုအတွက်အုတ်မြစ်ဖြစ်တာမို့ဒီနှစ်အတွက်မြေကဘာနေ့ဆောင်ဖို့ကတော့တဘာဝဝင်းကျင်တဲ့ရာသီဥတုဆိုင်ရာအသိပညာဖြစ်ပါတယ်ဒီပြဿနာကလူသားရဲ့လူနည်းမှုဘဝကိုရိုက်ခတ်နေတာနဲ့ဒီပြဿနာရဲ့အရေးပါမှုကိုတည်တည်ချာချာနားလည်သူတွေအနေနဲ့သူတို့ရဲ့လူမှုအတိုင်းဝိုင်းမှာတဘာဝဝင်းကျင်မပျက်စီးစေဖို့လုပ်တဲ့မူဝါဒကစပြီးဝင်းကျင်မပျက်စီးအောင်ဒါမှမဟုတ်ပျက်စီးမှုအနည်းဆုံးဖြစ်အောင်ကြိုးစားရင်အပြောင်းလဲလေးတွေဖြစ်အောင်လုပ်လာနိုင်မှာပါဝင်းကျင်မပျက်စီးစေတဲ့ပစ္စည်းမျိုးကိုရွေးပြီးဝယ်တာဝင်းကျင်မထိခိုက်အောင်လုပ်ထားတဲ့ပစ္စည်းထောက်လုပ်ရောင်းချသူတွေနဲ့ပဲစီးပွားရေးလုပ်တာမျိုးကနေဝင်းကျင်မထိခိုက်စေပဲထောက်လုပ်နိုင်အောင်တည်ထွင်မှုတွေနည်းပညာတွေနဲ့အလုတ်ကိုင်းတွေပါတဖြည်းဖြည်းတိုးလာနိုင်ပါပါ1980ဧပြီ22ပထမဆုံးမြေကဘာနဲ့ကျင်းပတင်ကပြောခဲ့တဲ့အထက်လွတ်တော်မှနယ်ဆင်ရဲ့မင်းကွန်းမှာတော့ကျွန်ုပ်တို့ရဲ့ပန်းတိုင်ကရိုးရိုးသားသားနဲ့ရေသွေးရှိပြီးလူသားအလုံးနဲ့တခြားသက်ရှိသူတို့အလုံးကိုအပြန်လန်လေးစားတဲ့ဝင်းကျင်မျိုးရစေဖို့ဖြစ်ပြီးဒါဟာအနက်ဆိုင်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်တဲ့အရိုးသားဆုံးဝင်းကျင်ဖြစ်လာစေဖို့ပါလို့ပြောကြခဲ့ပါတယ်လွန်ခဲ့တဲ့48နှစ်ကပြောခဲ့တဲ့ဒီစကားရက်တွေအတိုင်းဒီကနေ့အထိလဲခိုင်ခိုင်မာမာလှုပ်ဆောင်နေကြဆဲဖြစ်ပါတယ်ဒါအပြင်ဒီရွေးချယ်တဲ့သဘောတရားတွေကိုအမေရိကန်နိုင်ငံတဝန်းတာမကကဘာတလွားဆက်ပြီးတိုးတက်အောင်ညှင့်တင်ပေးဖို့လဲတန်ဋိဌံချခဲ့ကြပါတယ
်အမေရိကန်စိုးရရဲ့သဘောတရားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
သောရရှင်ဒီခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်စဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံကဒုတိယအကြော့သမရရွေးကောက်ပွဲဝင်ရမယ့်အမျိုးသားရေးဝါဒီမရီလက်ပန်က National Front Party ခေါင်းဆောင်ယာရုကနေဆင်းမယ်လို့ကြေညာခဲ့ပါတယ်။အလယ်လက်ဝါဒီသမရလောင်း Emmanuel Macron နဲ့ပြိုင်ဆိုင်ရမယ့်လက်ပန်ကပြင်သစ်ပြည်သူအလုံးကိုကိုစားပြုတဲ့သမရလောင်းအဖြစ်ဝင်ပြိုင်နိုင်ဖို့အတွက်ပါတီခေါင်းဆောင်တာဝန်ကနေယာယီဖယ်ရှားပေးမယ်လို့ပြင်သစ်ရုပ်သံဌာနတစ်ခုကိုပြောကြားခဲ့တာပါ။လက်ရဆုံးအမျိုးသားရေးဝါဒီအဖြစ်အများကမြင်ကြတဲ့ Marie Le Pen ကသူ့အပေါ်ပါတီဆွဲအမြင်ကင်းစွာမြင်စေလိုတယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့လက်ပဲညံမူဝါဒတွေဟာပြင်သစ်နိုင်ငံစည်းလုံးမှုပြိုကွဲနိုင်တဲ့အနေနဲ့ရှိတဲ့အတွက်သူ့အနေနဲ့တော့မက်ခရွန်ကိုပဲမဲပေးမှာဖြစ်တယ်လို့တမရဖွန်ဆွာအော်လွန်ကပြောကြားခဲ့ပါတယ်ပြင်သစ်နိုင်ငံကအထူးကနိုင်ငံရေးအင်အားစုတွေကလည်းမက်ခရွန်ကိုမဲပေးဖို့အတွက်စည်းရုံးတိုက်တွန်းနေကြပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ဆိုင်တဲ့လျှို့ဝှက်ကိစ္စရပ်တွေကိုရှင်းလင်းတင်ပြပေးမှာဖြစ်တဲ့အတွက်အမေရိကန်အထက်လွှတ်တော်အမတ်တရားလုံးပုံထူးနေကြရင်အင်ပြူတော်ကိုလာကြဖို့အတွက်တမရဒေါ်နယ်ထရမ့်ကအစိုးရကတနင်္လာနေ့ကကြေညာလိုက်ပါတယ်အဲ့ဒီရှင်းလင်းတင်ပြမှုကိုတော့ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှုနဲ့ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌတို့ကပြုလုပ်သွားမှာဖြစ်ပါတယ်ဆီးရီးယားပြည်သူတွေအပေါ်သမ္မတဘာရှာအယ်အာဆတ်ကဓာတ်လက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လို့ဆိုပြီးအမေရိကန်အစိုးရကဆီးရီးယားအစိုးရအပေါ်ပိတ်ဆို့တန်ခတ်မှုပေါင်း290ကျော်ချမှတ်လိုက်ပါတယ်ဆီးရီးယားသိပ္ပံလေးလာရေးနဲ့သုတေသနဌာနကဝန်ထမ်းပေါင်း291ယောက်အပေါ်ချမှတ်လိုက်ကြောင်းဒီအမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗ်မနူရှင်ကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒီခါအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့တနင်္လာနေ့ကအများပြည်သူမြင်ကွင်းကိုပထမဆုံးအကြိမ်ထွက်လာခဲ့ပြီးတော့ရှီကာဂိုမြို့ကလူနေငယ်တွေအနေနဲ့နိုင်ငံရေးလောကကမဝင်တုံးခင်တုံးကလိုပဲဒီလူမှုရေးအတိုင်းဝိုင်းမှာတက်ကြွစွာပါဝင်လှုပ်ဆောင်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်ရှင်
။သတင်းချင်းညွတ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်အွန်လိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ကယ်ဗင်ဖောင်းလာဖြစ်ပါတယ်။ဒီအမေရိကန်တာမနက်ပတ် မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီလိုင်းတို့မီတာ30 40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေတန်လွင့်နေတာပါ VOE ကိုနားဆင်နေတော်လဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.